ဒီနေ့1380ပြည့်နှစ်ကဆောင်လာပြည့်ကျော်73ရက်နေ့တောင်ကြီးမြို့မောကောဝိပဿနာအဖွဲ့ကွယ်အမှတ်25ရက်တရားဌာနဖြစ်တဲ့ဒီရက်ဓမ္မယုံကြည်မှကျင်းပပြုလို့အပ်သောမောကောဝိပဿနာ10ရက်တရားစခန်းပွဲကြီးမှာကျေးဇူးပြုနေကြဖြစ်တဲ့ပရိသတ်သမုပ္ပါဒ်တရားတော်များဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်ပဋိစ္စသမုပ္ပါဒ်တရားတော်များမဟောကြကြမီမနာကြကြမီမှာတရားပတ်ရှင်ဖြစ်တော်မူသောမြတ်စွာဘုရားသခင်ကရောမြတ်ကြီးအားနမောတတ၃ခြင်းရွတ်ဆို၍ပူဇော်ကြောကြပါကုန်သို့နမောတတဘဂဝါတော်သရဟတော်သမ္မာသမ္ဗုဒ္ဓတ္တနမောတတဘဂဝါတော်ရဟတော်သမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝတော်ရဟတော်သမ္မာသမ္ဗုဒ္ဓတ္တမြတ်စွာဘုရားသခင်ကရောမြတ်ကြီးဘုရားဖြစ်တော်မူတဲ့အချိန်မှာပဋိစ္စသမုပ္ပါဒ်တရားကိုနှလုံးသွင်းဆင်ခြင်ပြီးတော့မဉ္ဇဉ်ဘုံဉ္ဇဉ်တွေရလို့တပ္ပညုတဉ္ဇဉ်တော်ကြီးရလို့ဘုရားဖြစ်သူရောက်လာတော်မူခဲ့ပါတယ်အဲဒီလိုဘုရားဖြစ်သူရောက်တော်မူခဲ့ခြင်းရဲ့အခြေခံအကြောင်းဖြစ်တဲ့ပဋိစ္စသမုပ္ပါဒ်တရားတော်ကိုယနေ့ဘုန်းကြီးတို့ပရိသတ်တွေကလေ့လာကြရတော့မယ်ဆိုရင်ပဋိစ္စသမုပ္ပါဒ်တရားတော်မှာအင်္ဂါအားဖြင့်32ပါးနဲ့လေ့လာကြရမှာဖြစ်ပါတယ်အင်္ဂါ32ပါးဆိုတာကဘယ်လိုတွေလဲလို့မေးတော့အဝိဇ္ဇာသင်္ခါရဝိညာဏ်နဲ့ယုတ်သာလယရဏသတ္တဝေဒနာတဏှာဥပါဒံဘဝစာတိသရမရဏလို့12ပါးရှိပါတယ်ဟောတန္တရာရှင်မင်းစွာနဲ့သူငါကားစာဖြစ်သမျှကတတ္တမဟုတ်ဓမ္မံထုတ်သောနာယောနှစ်သိအမြင်လင်းလို့အရင်အဝိဇ္ဇာထုံမှဖြာ၍သရမရဏအဆုံးကြသည်ဓမ္မအပြား12ပါးကိုဤကလူပင်အလျင်နဲ့ပဲအထင်လွဲလျက်တဝဲလီလီဟုံးလွယ်စီဤဆိုတဲ့လင်္ကာကလေးအယဓမ္မအပြာ12ပါးတန်ត្រာမှကျင့်လည်နေကြတယ်ဓမ္မအပြာ12ပါးနဲ့တန်ត្រာမှကျင့်လည်နေကြတယ်အဲ့ဒီကျင့်လည်နေကြတဲ့ဟောဒီဓမ္မအပြာ12ပါးကိုပဲဤကလူပင်အလျင်နဲ့ပဲအထင်လွဲလျက်တဝဲလီလီဟုံးလွယ်စီဤဖိုင်တော်ပရိသတ်တွေကဟောရီတရား12ပါးကိုလူလို့ထင်းတယ်၊နတ်လို့ထင်းတယ်၊ခွေးချင်းကတတိဆန်လို့ထင်းတယ်၊ပုဂ္ဂိုလ်တ attva လို့ထင်းတယ်။အထင်မြင်နေမှပြီးတော့ဘုဒ္ဓံတရာထဲမှာပဲတဝဲလည်လည်နဲ့ကျင်လည်နေရပါတယ်။အဲဒါကြောင့်မို့လို့ဘုဒ္ဓံတရာကြီးမှထွံ့မြောက်ခြင်းပါတဲ့ဆိုရင်ပုဂ္ဂိုလ်တ attva ငါတ attva ယောက်ျားမိန်းမလို့ထင်ထားတယ်ဟောရီခန္ဓာကိုယ်ကြီးကိုဩဟောရပရိစ္ဆသမုပ္ပါခန္ဓာကိုယ်ကြီးပဲပရိစ္ဆသမုပ္ပါတရား12ပါးနဲ့ဖွဲ့စည်းထားတဲ့ခန္ဓာကိုယ်ကြီးပါပဲလို့သဘောပေါက်အောင်ကြိုးစားရမှာပေါ့နော်အဲဒီလိုသဘောပေါက်အောင်ကြိုးစားလိုက်တဲ့အခါကျတော့ပရိစ္ဆသမုပ္ပါတရားတော်အရာအင်္ဂါ12ပါးကိုဟောထားခြင်းသည်ဘယ်ကစားဟောထားတယ်လို့မေးရင်အဝိဇ္ဇာကစားဟောထားတာကိုနော်ဒါတော့ဘုန်းကြီးတို့ထင်ပါတယ်ဘာဖြစ်လို့အဝိဇ္ဇာကစားဟောထားတယ်လို့မေးရင်တော့တတ္တဝါတွေသန္တရာကျင်လည်ခြင်းရစသည်တခြားတရားလားဝိဇ္ဇာတရားလားအဝိဇ္ဇာတရားကစတော့အဝိဇ္ဇာတရားကစဟောထားတာပေါ့နော်ဟောပြီဘုန်းကြီးတို့ပရိသတ်တွေကမိမိတို့ရဲ့ခန္ဓာကိုယ်ကြီးကိုပဋိစ္စသမုပ္ပါခန္ဓာကိုယ်ကြီးပါပဲလို့ဒီလိုသဘောပေါက်အောင်လက်တွေရှုမှတ်သုံးသပ်ကြတော့မယ်ဆိုရင်တခြားနေရာကစရှုရမှာလားပစ္စုပန်ခန္ဓာကစရှုရမှာလားအေးပြစ္ဆုံပါခန္ဓာကစရှုလိုက် ပြစ္ဆုတ်ဘင်္ဂနာကစကြည့်လိုက်ပြစ္ဆုတ်ဘာခန္ဓာရောက်ဆဲနေရာကနေစပြီးတော့လေးလာသုံးသပ်ကြည့်လိုက်မယ်ဆိုရင်ဟောဒီတရားဆန္ဒပါအပြည့်အဝမတွေ့ရဘူးလားတွေ့ရမှာလားတွေ့ရမှာပါပဲတဲ့နော်အဲဒီတော့မိမိရဲ့ယတ္တနာမှာရောက်ဆဲနေရာကလေးကိုခေါင်းတော်ပရိသတ်တွေလေးလာကြည့်လိုက်မယ်ဆိုရင်ရောက်ဆဲနေရာတည်းတဲ့ပရိသတ်သမောဘဇဝိုင်းအနေနဲ့ပြောလိုက်တော့နံပါတ်2အကွဲလို့ဒီလိုမှားလိုက်ပါတရားအနေနဲ့ပြောမယ်ဆိုလို့ရှိရင်ဘယ်လိုတွေတော့ဝိညာဉ်နာယုသလာယရဏဖဒဝေဒနာတရားဘယ်နှပါပါလဲ။ဟောဟောဒီတရား၅ပါးဒီမိမိတို့ရောက်ဆဲလောလောဆယ်ဖြစ်နေတဲ့ခန္ဓာ၅ပါးပါပဲလို့ဒီလိုသဘောပေါက်လိုက်။ဟောရလား။မိမိတို့ရဲ့တဏ္ဍာမှာလောလောဆယ်ဖြစ်နေတဲ့ခန္ဓာ၅ပါးသည်ဝိညာဏယောသလာယတနာဖဒဝေဒနာတရား၅မျိုးပဲတဲ့လောလောဆယ်ဖြစ်နေတယ်ဆိုတော့လောလောဆယ်ဖြစ်ပုံကလေးကိုနည်းနည်းလေးစဉ်းစားကြည့်ကြမယ်ဆိုလို့ရှိရင်အခုမိမိတို့ရဲ့တဏ္ဍာမှာရှိတဲ့မျက်စိအကြည့်ဓာတ်နဲ့အော်ဟောဒီပလတ်စတစ်ခွက်ကလေးတွေနဲ့တိုက်ဆိုင်လိုက်တဲ့အခါကျတော့မြင်စိတ်ဆိုတဲ့ခန္ဓာမပေါ်ဘူးလားပေါ်လားမျက်စိကြည်ဓာတ်ရဲ့ဆင်းရဲတိုက်ရင်ဗာစိတ်ပေါ်တာတော့မြင်စိတ်ဒီတရားတရားလားဝိညာဉ်တရားလားသက္ခုဝိညာဏံလို့ဒီလိုခေါ်တယ်နော်သက္ခုဝိညာဏံဆိုတဲ့မြင်စိတ်ကလေးစတင်ဖြစ်ပေါ်လာပါပြီလောလောဆယ်စတင်ဖြစ်ပေါ်လာသည့်အတွက်အဲ့ဒီခန္ဓာဒီတရားတဲ့ခန္ဓာလားပစ္စုပန်ခန္ဓာလားပစ္စုပန်ခန္ဓာကိုရောက်နေတဲ့နေရာကနေစပြီးတော့လေ့လာရမှာကိုဟုတ်တယ်မလားဩလောလောဆယ်မျက်စိကြည်တဲ့နဲ့အစင်ကလေးနဲ့တိုက်တော့မင်းစိတ်ကလေးပေါ်လာပါပြီ။အဲ့ဒီမင်းစိတ်ပေါ်လာတော့မင်းစိတ်နဲ့တွဲပြီးတော့ဘလူတွေပေါ်မလဲဆိုရင်နာယုတ်ကလေးတွေပေါ်ပါတယ်တဲ့။ဟုတ်ရဲ့လား။နာယုတ်ဆိုတာနာဆိုတာကစတဲ့တဲ့ယုတ်ဆိုတာကယုတ်ဆိုတော့နာဆိုတဲ့တရားကစိတ်ဆိုတဲ့ဟောဒီဝိညာဉ်နဲ့အတုတကဝသဟဇာတသဘောမျိုးနဲ့တွဲပြီးတော့မပေါ်ဘူးလားပေါ့။သဟဇာတသဘောမျိုးနဲ့တွဲပေါ်တယ်အချင်းချင်းတရားလာကျေးဇူးပြုနေတော့အင်ညာမညာသဘောမျိုးနဲ့လည်းကောအဆက်တော့မရှိဘူးလားရှိဒီလိုလဲရှိတာပါပဲတဲ့နော်ဟောရုပ်ဆိုတဲ့တရားကြတော့ဟောဒီဝိညာဉ်ဆိုတဲ့တရားနဲ့အတူတကွာတော့ဖြစ်တဲ့အပြန်လှန်တော့ကျေးဇူးမပြုဘူးဟုတ်တယ်မလားသဟဇာတသဘောမျိုးနဲ့တော့တွဲပြီးတော့ဖြစ်တယ်အင်ညာမညာသဘောမျိုးရောရှက်ပြီးတော့မနေပါဘူးဒါပြောတာနော်သို့တော်လည်းပဲအတူတကွာတွဲပြီးတော့ဖြစ်တယ်ဆိုတော့ဝိညာဉ်ဖြစ်တယ်ဆိုရင်နာလည်းဖြစ်တာပဲယုံလည်းဖြစ်တာပဲဝိညာဉ်ရဲ့နာရဲ့ယောက်ရဲ့เนาะဒီတော့ဝိညာဉ်ကြောင့်ဘယ်လိုဖြစ်တော့နာယောဖြစ်တယ်နာယောကြောင့်လည်းဘယ်လိုဖြစ်တော့ဝိညာဉ်ဖြစ်တာပါပဲအပြန်အလှန်ကျေစုပြုနေတယ်ဟုတ်ရဲ့လားဝိညာဉ်ကြောင့်ဘယ်လိုဖြစ်တော့နာယောကြောင့်ဘယ်လိုဖြစ်တော့ဝိညာဉ်ဖြစ်ပါတယ်လောကမှာဝိညာဏံယုတ်စရတရားကလေး၃မျိုးဖြစ်နေတဲ့ဥပမာကလေးကိုဟောရှင်မဂုတိကမထေရကြီးကဥပမာလေးပေးထားတယ်နော်စာရမကတော့ကျူလို့ဒီလိုပြောတယ်ပေါ့ဟုတ်လားဘုန်းတော်ပရိသတ်တွေမျက်လုံးနဲ့ပေါ်အောင်ကြည့်လိုက်မယ်ဆိုဝလုံးလေးကိုစိတ်ထဲမှာပေါ်အောင်ကြည့်လိုက်ဝလုံးကလေး၃လုံးနော်၃မွေစံဖုကနောဆိုင်ထောင်းပြီးတော့အဖျားကလေးတွေတစ်ခုနဲ့တစ်ခုထိထားမယ်ဆိုဒီဝလုံးလေးတွေလဲနိုင်ပါမလားတခုနဲ့တခုမှီတွယ်ပြီးတော့မတီးဘူးလားတီးနေတာနေတရသဘောမျိုးနဲ့အပြန်အလှန်မှီးနေတာပေါ့နော်အကယ်၍များဟောဒီဝလုံးကလေးတစ်လုံးဆွဲလိုက်မယ်ဆိုရင်ကျန်တဲ့ဝလုံးနှလုံးရက်တည်နေနိုင်ပါမလားအမေကမကင်းလို့လားကင်းသွားလို့လားကင်းသွားတော့အဲဒီတော့မှီခေါ်အဖြစ်နဲ့ဟောဒီဝလုံးလေးသုံးလုံးရက်တည်နေနိုင်တဲ့နေရာမှာနံပါတ်၁ဝလုံးသည်နံပါတ်၂နဲ့နံပါတ်၃ကိုမှီးနေတာပဲနံပါတ်၁ဝလုံးကလည်းဘယ်လိုကိုမှီးနေတော့နံပါတ်1နဲ့နံပါတ်3ကိုမှီးနေတယ်။ဟောနံပါတ်3လုံးကလည်းဘယ်လိုကိုမှီးနေတော့နံပါတ်1နဲ့နံပါတ်2ကိုမှီးနေတယ်။အပြန်လားမမှီးဘူးလားမှီး။အဲဒီလိုမှီးပြီးတော့ဝလုံးလေး3လုံးမလဲအောင်ရက်တည်နေရသလိုတဲ့နော်။ဝိညာဉ်ရဲ့နာရဲ့ရုပ်ရဲ့ဆိုတဲ့ဟောဒီတရား3မျိုးကလည်းပဲ။ဟောတစ်ပါးဖြစ်လို့ရှိရင်ဉာဏ်နှစ်ပါးဖြစ်အောင်အဲကျတစ်ပါးကဉာဏ်နှစ်ပါးကိုမှီးပြီးတော့မဖြစ်ဘူးလားဖြစ်လာရလား။ဖြစ်လာရတယ်။ဝိညာဉ်တွေဘယ်လိုကိုမှီးလဲမရင်နာရုပ်ကိုမှီးတယ်။နာယောကလည်းဘုလို့ကိုမိတော့အပြန်နှံမှီပြီးတော့ဖြစ်ပေါ်လာရတဲ့တရားတွေပါတဲ့နလကလာပီတော့မှဒီလိုဟောထားတယ်နော်အဲ့ဒီတော့ဝိညာဉ်ကြောင့်နာယောဖြစ်တယ်နာယောကြောင့်သလာရဏဖြစ်တယ်ဆိုတာဒါပရိစ္ဆေသမုပ္ပါဒ်စင်အနေနဲ့ပြောတာကို တကယ်တဘာဝဖြစ်စဉ်နေနဲ့ပြောမယ်ဆိုရင်ဝိညာဉ်ကြောင့်နာယောဖြစ်တယ်လို့နာယောကြောင့်လည်းဝိညာဉ်ဖြစ်ပါတယ်ဟုတ်ရဲ့လားပြောကြည့်ပါဦးမလို့ပြောမလဲဝိညာဉ်ကြောင့်နာယောဖြစ်တယ်လို့နာယောကြောင့်လည်းဝိညာဉ်ဖြစ်ပါတယ်ဒီလိုတော့ဝိညာဉ်ရဲ့နာယောရောက်ရဲ့ဆိုတော့ဟောဒီတရားသုံးမျိုးဒီအချင်းချင်းအပြန်လာမှီပြီးတော့တည်နေတဲ့တရားသုံးမျိုးပဲဒါကြောင့်မလို့မျက်စိကနေအစဉ်ကိုမြင်လိုက်တိုင်းမြင်လိုက်တိုင်းဝိညာဉ်ဆိုတဲ့နတ်တရားလေးလည်းဖြစ်မယ်အစရတဲ့ဆိုတဲ့နတ်တရားလေးလည်းဖြစ်မယ်ယုတ်ဆိုတဲ့ယုတ်တရားလေးလည်းဖြစ်မယ်ဝိညာဉ်ရဲ့နာရဲ့ရောက်ရဲ့တရားသုံးမျိုးတပြိုင်တည်းမဖြစ်ဘူးလားဖြစ်အဲ့ဒီလိုဖြစ်နေတယ်လို့ဒီလိုမှတ်လိုက်ပေါ့နော်အဲ့ဒီလိုဖြစ်လာတဲ့အခါကျတော့အဲ့ဒီတရားကလေးတွေဖြစ်လာပြီဆိုဒီတရားထဲမှာသတ္တလာရဏကောမပါဘူးလားမျက်စိရဲ့ဆင်းရဲမြင်စိရဲ့သုံးပါးပေါင်းတာတခြားလားဖတ်လာလားဖတ်တာကြောင့်ဘယ်လိုဖြစ်တော့ဟောအကြောင်းလေးတွေပေါင်းစပ်ဖွဲ့စည်းနေပြီဟုတ်ရဲ့လားအကြောင်းလေးတွေပေါက်ဆက်ဖွဲ့စည်းနေပြီဆိုတော့အရှင်မြတ်ဟောတာတွေကတခြားအကျိုးတရားမဟုတ်ဘူးအကျိုးတရားတွေမှာအကျိုးတရားတွေမဟုတ်ဘူးလားလို့မေးစရာမရှိဘူးလားရှိလားဟုတ်တယ်အကျိုးတရားတွေပဲဟုတ်ရဲ့လားသို့တော့အဲ့ဒီအကျိုးတရားတွေပြင်လည်းရင်အကြောင်းဖြစ်နေနောက်ထပ်အကျိုးတကူဖြစ်အောင်ကျေးဇူးပြန်ပြုတ်ပါလိမ့်မယ်ဟုတ်ရဲ့လားသို့တော့ဒီတကယ်အစ်မန်ဒီတခြားလားအကျိုးတရားလားအကျိုးတရားဖြစ်တိုင်းဖြစ်တိုင်းအဲ့ဒီအကျိုးတရားအပေါ်မှာဘယ်လိုတွေပြန်ပေါက်ွားမှာလဲအကြောင်းတရားတွေပြန်ပေါက်ဖွားလိုက်မယ်နော်အကြောင်းတရားတွေပြန်ပေါက်ဖွားလိုက်မယ်ဆိုဟောဒီအကြောင်းတရားကဘလို့ကိုလက်ရခေါ်နေတာတော့အကြောင်းတရားကိုလက်ရခေါ်နေတာဒီလိုမလားအကြောင်းတရားကိုလက်ရခေါ်နေတာဒီတော့ဟောဒီအကြောင်းတရားနောက်ထပ်အကြောင်းတရားတွေရောက်လာပါတယ်ဆိုရင်တခြားကြောင့်တခြားကခေါ်လို့ရောက်တာလားဒီအကြောင်းတရားတွေကခေါ်လို့ရောက်သရုပ်တာမခေါ်အကြောင်းတရားရောက်လာပါမလားမရောက်လာနိုင်ဘူးဒီတော့ရောက်လာမဲ့အကြောင်းတရားတွေကဘယ်သူတွေလဲဆိုရင်တဲ့ဘုန်းကြီးတို့ပြိတ္တာတွေဟောဒီခန္ဓာ၅ပါးပေါ်လာတဲ့အချိန်မှာခန္ဓာ၅ပါးမှမသိရင်တခြားလားအဝိဇ္ဇာအဝိဇ္ဇာတရားပေါ်လာပြီနော်ခန္ဓာ၅ပါးကိုခန္ဓာ၅ပါးမှမသိတော့အဝိဇ္ဇာမသိတာကတခြားလားအဝိဇ္ဇာလားဟောပြီအဝိဇ္ဇာတရားလေးဖြစ်နေတယ်အဝိဇ္ဇာတရားကမသိအောင်ဖုံးကွယ်လိုက်တဲ့အခါကျတော့ဟောဒီခန္ဓာ၅ပါးပေါ်မှာပုဂ္ဂိုလ်တ ত্ত্ব ဘာဆိုတဲ့အမြင်ကလေးနဲ့မကြည့်ဘူးလားကြည့်မှာလားပုဂ္ဂိုလ်တ ত্ত্ব လို့ထင်ပြီဆိုပုဂ္ဂိုလ်တ ত্ত্ব ဆိုတာတခြားလားဒိဋ္ဌိလားဩပုဂ္ဂိုလ်တ ত্ত্ব ဖြစ်နေခင်တာကတခြားလားတဏှာလားတဏှာနဲ့ဒိဋ္ဌိနဲ့ပေါင်းရင်တခြားဖြစ်မှာလားဥပါဒံဖြစ်မှာလားအလုံးချုပ်ကုန်ပြီးတော့ကြည်လိုက်တော့အဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံရဲ့အကြောင်းတရားဘယ်နှမျိုးတော့သုံးမျိုးဖြစ်သွားပါပြီဒီလိုမဟုတ်လားယမိမိတို့ရဲ့တဏှာမှာဟောလောလောဆယ်ပေါ်နေတဲ့အကြောင်းတရားကလေးကဘယ်နှပါလဲ၅ပါးဘယ်လိုပါလဲဝိညာဉ်နာယောသလာယရဏဖတ်တာဝိရဏဘယ်နှပါးလဲအရိတရား၅ပါးကနေပြီးတော့ဘယ်လိုဘယ်တရားတွေကိုဘယ်အကြောင်းတရားတွေကိုလေ့ရခေါ်တယ်လဲမေးရင်အဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံရဲ့တရားဘယ်နှမျိုးရောက်လာလဲသုံးမျိုးရောက်လာပြီဟုတ်လားဓမ္မအပြားစနှပါးကိုဤကလူပင်ဤလျင်နှစ်ဘက်အထင်လွဲလျက်တဝဲလီလျောနယ်စီလို့ဒီလိုပြောထားတယ်မလားဟောဒီတရားတွေကိုတဲ့လူပဲနတ်ပဲပြမပဲလို့ဘုန်းကြီးတို့ပရိသတ်တွေကမယူဘူးလားယူလားအဲ့လိုယူတာဒီတရားလားဒိဋ္ဌိလားဒိဋ္ဌိတရားကြောင့်ဖြစ်တာလားအဝိဇ္ဇာရဲ့ဖုံးကွယ်မှုကြောင့်ဖြစ်တာအဝိဇ္ဇာရဲ့ဖုံးကွယ်မှုကြောင့်အဝိဇ္ဇာကဘာကိုဖုံးကွယ်လဲဟောဒီခန္ဓာ၅ပါးကိုဖုံးကွယ်ထားတာခန္ဓာ၅ပါးဖုံးကွယ်ရတော့ခန္ဓာ၅ပါးမှသိခွင့်ရရလားမရတော့ခန္ဓာ၅ပါးလို့မထင်တော့ဘူးပုဂ္ဂိုလ်တ ত্ত্ব လို့ထင်တယ်ပုဂ္ဂိုလ်တ ত্ত্ব လို့ထင်အောင်အဝိဇ္ဇာကဖုံးကွယ်ထားတယ်ပုဂ္ဂိုလ်တ ত্ত্ব လို့ထင်တာကဒိဋ္ဌိပုဂ္ဂိုလ်တ ত্ত্ব အမြင်နဲ့ခင်တာမင်တာကတခြားလားတဏှာလားအဝိဇ္ဇာရဲ့တဏှာရဲ့ဒိဋ္ဌိရဲ့ဒီတရားသုံးမျိုးမိမိတို့တဏှာမှာဖြစ်နေပြီဆိုမှတော့ဘုန်းကြီးတို့ပရိသတ်တွေအဲ့ဒီတရားသုံးမျိုးအချုပ်တဲ့ကံမဘဝဆိုတဲ့ကံကောမရှိဘူးလားရှိလားမလားကံရလို့ဖြစ်လာပြီဆိုကံဒီတခြားနဲ့တူတာလားသင်္ခါရနဲ့တူတာလားအကြောင်းတရားကဘယ်နှမျိုးလဲ၅မျိုးဘလိုတွေပါလဲအဝိဇ္ဇာရဲ့တဏှာရဲ့ဥပါဒရဲ့ကံရဲ့သင်္ခါရရဲ့ဘယ်နှမျိုးလဲအကျိုးတရားကဘလိုတွေပါလဲဝိညာဉ်နာယောသလာယရဏခတ္တာဝိရဏအကျိုးတရားကဘယ်နှပါတော့ဘလိုတွေပါလဲအဝိဇ္ဇာတဏှာဥပါဒကံသင်္ခါရဘယ်နှပါလဲဟုတ်ပြီအရိတရား၅ပါးဖြစ်လာတဲ့အခါကျတော့အရိတရား၅ပါးကလည်းပဲနော်အကြောင်းတရားရဲ့လုံးမအကြောင်းတွေဝိုင်းအောင်ပေါင်းစပ်ဖွဲ့စည်းမိလာပြီဆိုရင်တို့ကလည်းဒီတန်းနေမှာလားအကျိုးတရားတွေထုတ်လုပ်ပေးမှာလား အကျိုးတရားတွေထောက်လုံးပေးတော့လေတခြားအကျိုးတွေဖြစ်မလားဒီအကျိုးတွေပဲပြန်ဖြစ်မလားဘယ်လိုတွေပါလဲဝိညာဉ်နာယုတ်အလာယရဏသာသာဝေဒနာဘယ်နှပါလဲအဲ့ဒီငါးပါးဖြစ်တာကိုဘယ်လိုခေါ်မလဲဇာတိလို့ခေါ်မယ်ဘယ်လိုခေါ်မှာပါလဲဟောဒီငါးပါးဖြစ်လာတာကိုဇာတိလို့ဒီလိုခေါ်တယ်နော်ဟုတ်တယ်မလားအဲ့ဒီငါးပါးရင်းတာကတခြားလားဇရာလားအဲ့ဒီငါးပါးပြတ်သွားတာကတခြားလားမရဏလားဒီတော့ဟောရီ၅ပါးကိုတဲ့ဟောရီ၅ပါးကတယောက်အနေနဲ့ပြောလိုက်တာဟုတ်ရဲ့လားတယောက်တကောင်အနေနဲ့ပြောလိုက်တာအဲ့ဒီတယောက်တကောင်အနေနဲ့ပြောတဲ့ဟောရီ၅ပါးရဲ့နော်အော်ဖြည့်ချင်းပြည့်ချင်းသဘောလေးခုံတတ္တိလေးကိုတော့တခြားလို့ခေါ်တာလားဇာတိစရာမရဏလို့ခေါ်တာဒီတော့ဟောရီ၅ပါးကတခြားလားအထက်တရက်လားဟောရီ၅ပါးကတခြားလားခုံတတ္တိလားအထက်တရက်ကဘယ်နှပါးခုံတတ္တိကဘယ်နှပါးနှစ်ပါးနော်အဲ့ဒီတော့ဂုံသတ္တိနဲ့အထေတရနဲ့ခွဲပြီးတော့ဂုံသတ္တိက2ပါးအထေတရက5ပါးအားလုံးပေါင်းလိုက်တော့အကျိုးတရားဘယ်နှပါးလဲ9ပါးအကျောင်းတရားကဘယ်နှပါးလဲအကျိုးတရား9ပါးကဘယ်လိုတွေတော့ဝိညာဉ်နာယုတ်သလာယရဏခန္ဓာဝေဒနာဇာတိသရမရဏဒီလိုမလားအကျိုးတရားအကျောင်းတရား5ပါးကဘယ်လိုတွေတော့အဝိဇ္ဇာတဏှာဥပါဒံကံသင်္ခါရအကြောင်းတရားဘယ်နှပါးလဲအကြောင်းတရားက5ပါးအကျိုးတရားက9ပါးဟုတ်ရဲ့လားအဲ့ဒီတော့မိမိတို့ရဲ့တဏ္ဍာမှာဟောဒီအကြောင်းတရားတွေအဝိဇ္ဇာဖြစ်ရင်တဏှာဖြစ်မယ်တဏှာဖြစ်ရင်ဥပါဒံဖြစ်မယ်ဥပါဒံဖြစ်ရင်ကမ္မဘဝနဲ့သင်္ခါရဖြစ်မယ်အဲ့ဒီအကြောင်းတရားလေးတွေပေါင်းစပ်မိပြီဆိုလို့ရှိရင်အဲ့ဒီအကြောင်းတရားတွေကတခြားကိုထောက်လို့ပေးမှလားအကျိုးကိုထောက်လို့ပေးမှလားအကျိုးကိုထောက်လို့ပေးမှလားအဲ့ဒီအကျိုးတရားအပေါ်မှာလည်းတခြားတွေပြန်မှီပြီးဖြစ်နေမှာလားအကျောင်းတွေပြန်ဖြစ်နေမှာလားအကျောင်းတွေပြန်ဖြစ်တော့လည်းတခြားတွေပြန်ဖြစ်ရမှာလားအကျိုးတွေပြန်ဖြစ်ရမှာလားဒီတော့ဘဝတော်တာကျင်လည်လာခဲ့တာဒီဘာတွေနဲ့ဘာတွေနဲ့ကျင်လည်လာခဲ့တော့အကျောင်းတွေနဲ့အကျိုးတွေကျင်လည်လာခဲ့တာပဲဒီလိုမလားအကျောင်းတရားက5ပါးအကျိုးတရားက9ပါးအားလုံးပေါင်းလိုက်တော့ပရိစ္ဆာသမုပ္ပါဒိယဘယ်နှပါးလဲအရိစ္ဆနပါးကိုပဲမြတ်စွာဘုရားသခင်ကရောမြတ်ကြီးကဒေသနာစဉ်နေနဲ့ဟောလိုက်တဲ့အခါကျတော့နော်ဒေသနာစဉ်နေနဲ့ဟောလိုက်တဲ့အခါကျတော့ဘယ်ကစားဟောတော့အဝိဇ္ဇာကစားဟောတာဘယ်ကစားဟောပါလဲအဝိဇ္ဇာကြောင့်ဘလို့ဖြစ်တော့အဲသင်္ခါရဖြစ်တယ်ဆိုတော့သင်္ခါရကောဒီဘက်မရောက်ဘူးလားရောက်နေရနေထားသူရဲ့တဘာဝနေထားကြောင့်နေရနေထားလွဲခြင်းလွဲလွဲပင်လွဲသွားညာတော့လည်းပဲဟောဒီတရားတွေဒီတခြားနဲ့ပေါင်းဖြစ်တာလားတဏှာဥပါဒကံနဲ့ပေါင်းဖြစ်တာဒီလိုသဘောပေါက်ရမယ်နော်ပေါင်းတော့ဖြစ်တာမှန်တယ်ဒါပေမဲ့ဒေသနာစဉ်ရဟောတဲ့အခါကျတော့သူရဲ့တဘာဝကိုကတခြားမှာဟောရမလားအစမှာဟောရမလားသာသနာကျင်လည်ခြင်းရစမလို့သူ့ကိုအစတင်ပေးလိုက်ဘယ်နှပါးတင်ပေးလိုက်မလဲဘလို့နဲ့ဘလို့တော့အဝိဇ္ဇာနဲ့သင်္ခါရဒီလိုတင်ပေးလိုက်တဲ့အခါကျတော့ဟောဝိဇ္ဇာသင်္ခါရကြောင့်ဝိညာဉ်ဉာဏ်ယောသနာရဏဖတ်တာဝေဒနာဖြစ်တယ်လို့ဒေသနာမှာဒီလိုမရှိဘူးလားရှိအဲဒီဝိညာဉ်ဉာဏ်ယောသနာရဏဖတ်တာဝေဒနာဖြစ်လာတော့သူတို့ကြောင့်သူတို့အပေါ်မှာအကြောင်းတရားလေးတွေမပေါက်ဖွားဘူးလားပေါက်ဖွားလားပေါက်ဖွားတော့တကယ်ဖြစ်တာကတခြားလား5ပါးလားသို့တော့ဒေသနာစဉ်အနေနဲ့5ပါးဟောမှလား3ပါးလည်းဟောမှလားဘယ်သူတွေတော့တဏှာရဲ့ဥပါဒရဲ့ကမ္မဘဝရဲ့ဟုတ်ရဲ့လားအရိတရား၃မျိုးအကြောင်းတရားတွေဖြစ်တော့ဟောအကျိုးတရားတွေမထောက်လို့ဘူးလားထောက်လို့မလားအကျိုးတရားတွေထောက်လို့တော့တခြားလားခန္ဓာ၅ပါးဖြစ်လာမလားသို့တော်ဒီနေရာမှာကျတော့မြတ်စွာဘုရားကခန္ဓာ၅ပါးလို့မပြောတော့ဘူးဂုံတ္တိအနေနဲ့လွှဲပြီးတော့ပြောလိုက်တယ်ဟောရလားဟောဒီမှာပြောတော့ကဘာအနေနဲ့ပြောတော့အထေတရအနေနဲ့ပြောတာဘာအနေနဲ့ပြောတော့အထေတရအနေနဲ့ခန္ဓာဘယ်ပါးပြောခဲ့တော့ဟောအခုဒီနေရာနောက်ဆုံးကြတော့မြတ်စွာဘုရားကအထေတရတည်ပြီးသားမို့လို့ဟုတ်ရဲ့လားတခြားနဲ့ပြောတာလားဂုံသတိနဲ့ပြောတာလားဘယ်လိုနာမည်လေးနဲ့ပြောလိုက်ပါလေဇာတိနဲ့သရမရဏအားလုံးပေါင်းလိုက်တော့ဘယ်နှပါးလဲ7ပါးအဲဒီ7ပါးတည်းကခုနပြောခဲ့တဲ့အကျိုးတရားကဘယ်နှပါးလဲ9ပါးအကျိုးတရားဘယ်နှပါးလဲအကျောင်းတရားကဘယ်နှပါးလဲအကျိုး9ပါးအကျောင်း5ပါးအားလုံးပေါင်းလိုက်တော့အဲ့ဒီ7ပါးဒီတခြားလားပရိစ္ဆသမုပ္ပါဒ်တရားလားဒါပရိစ္ဆသမုပ္ပါဒ်တရားပဲဒါအချင်းချင်းမှတ်လိုက်နော်ကောင်းပြီဒါပြီအဲ့ဒီပရိစ္ဆသမုပ္ပါဒ်တရား7ပါးမိမိတို့ရဲ့တဏ္ဍာမှာဖြစ်လာတဲ့အခါကျတော့ပရိစ္ဆသမုပ္ပါဒ်တရားဆိုတာက Pelu dia mewah, berisah dan mubah dia lu, kau dah lesui. Ye bong ya garo, acau acau, acau dia cedari, berisah dan mubah dia. Jadi kan? Kau deh, acau acau, acau dia cedari, barai le, berisah dan mubah dia be. Silo mula. Tuh kau sahre mah diri jaja, biota garo, silo mubu, no, silo mubu. อโจเตยาภิยอจองนี่ป้องส่งภွယ်ซีณีราติปริสัตตมุปปัตติยาบาเวลุเข้าได้มะล่ะอโจเตยาภิยอจองนี่ป้องส่งภွယ်ซีณีราติบาเตยาတော့ปริสัตตมุปปัตติยาบาโกဖြစ်စေဘောအကြောင်းနေပေါင်းဆောင်ဖွယ်စည်းထားတာပါလေအโจเตยาတွေဖြစ်စေဘောအကြောင်းတရားတွေပေါင်းဆောင်ဖွယ်စည်းထားတာဒီဘာတရားတော့အဲပริสัตตมุปปัตติยาတဲ့เนาะ အဲ့ဒီတော့ပရိစ္ဆာသမုပ္ပါဒရားပရိစ္ဆာသမုပ္ပါဒရားအကျိုးပြောတာလားအကြောင်းကိုပြောတာအကျိုးကြတော့မြတ်စွာဘုရားကစကားတစ်မျိုးနဲ့လှည့်ပြောလိုက်တယ်ပဋိစ္စသမုပ္ပန္နတရားဘာတရားလဲပရိစ္ဆာသမုပ္ပါဒကအကျိုးပရိစ္ဆာသမုပ္ပါဒကအကျိုးဘာတယ်လဲပြောပါဦးဟုတ်ပြီ ဒီတော့ပရိစ္ဆေသမုပ္ပါဒဆိုတာတရားတရားတွေဖြစ်နေတာလားအကြောင်းတရားတွေဖြစ်နေတာတခုတည်းဖြစ်တာလားအများကြီးပေါင်းစုံဖွဲ့စည်းပြီးတော့ဖြစ်နေတာဟောဒီနေရာမှာကြည့်နေနော်ကျန်နာမဖြစ်ဘူးလားဥပါဒါမဖြစ်ဘူးလားကျန်နာဥပါဒါဖြစ်တော့ဟောဝိဇ္ဇာတရားကိလေသာလေးကိုတူတူကမပါဘူးလားပါတပါးတည်းဖြစ်တာလားကိလေသာသုံးမျိုးပေါင်းစုံထားတာလားကိလေသာသုံးမျိုးပေါင်းစုံထားတာအဲ့ဒီကိလေသာသုံးမျိုးပေါင်းစုံထား ီကြောင်းလေးလာပေါင်းပြီးတော့ဘာတွေကိုသူတို့ထောက်လို့ပေးမှလဲအကျိုးတရားတွေလာပြီးတော့ထောက်လို့ပေးပါလိမ့်မယ်ဒီလိုမလားအဲ့ဒီအကျိုးတရားတွေလာပြီးတော့ထောက်လို့ပေးပြန်တော့လဲအဲ့ဒီအကျိုးတရားတွေကလည်းအကျိုးတရားသာပြောပေမဲ့လို့လည်းပဲသူတို့တွေအားလုံးပေါင်းစုံဖွဲ့စည်းလာကြရင်လဲသူတို့ကဟောဒီအကျောင်းတရားတွေဖြစ်လာအောင်ကျေးဇူးပြုမပေးဘူးလားကျေးဇူးပြုပေးလားကျေးဇူးပြုပေးလိုက်တယ်ကျေးဇူးပြုပေးလိုက်ပြီဆိုကြတဲ့ကကသူတို့တရားတွေသည်ဟောဒီတရားတွေဖြစ်အောင်ကျေးဇူးပြုပေးတတ်တာမို့လို့သူတို့ကလည်းပဲအကျောင်းတရားလို့မခေါ်တိုင်ဘူးလားခေါ်တိုင်ဒါကြောင့်မလို့ဘုန်းတော်ပရိသတ်တွေပရိသတ်သမုပ္ပါဒ်တရားကိုလေ့လာတဲ့အခါမှာဝိညာဉ်ကြောင့်နာယုံဖြစ်တယ်နာယုံကြောင့်သလာယရဏဖြစ်တယ်သလာယရဏကြောင့်ဖသဖြစ်တယ်ဖသကြောင့်ဝေဒနာဖြစ်တယ်ဒီလိုပြောတယ်နော်တရားအားလုံးတွေအကျိုးလည်းဖြစ်တယ်လို့အကြောင်းကောင်းမဖြစ်ဘူးလားဖြစ်လားဖြစ်တာပဲစဝိုင်းနမအကွက်နေနဲ့ကြည့်လိုက်တော့နံပါတ်1ကွက်ကအကျောင်းနံပါတ်2ကွက်ကအကျိုး3ကွက်ကအကျောင်း4ကွက်ကအကျိုးဓာတ်ကအလွှာအနေနဲ့အုပ်စုအနေနဲ့ပြောလိုက်တာမဟုတ်လားအင်္ဂါအနေနဲ့ပြောလိုက်တာဒီလိုမပြောတော့ဘူးအလွှာလည်းမရှိတော့ဘူးအုပ်စုလည်းမရှိတော့ဘူးဟုတ်ရဲ့လားအဝိဇ္ဇာကြောင့်ဘယ်လိုဖြစ်တော့သင်္ခါရကြောင့်ဘယ်လိုဖြစ်တော့ဝိညာဉ်ကြောင့်ဘယ်လိုဖြစ်တော့နာယောကြောင့်ဘယ်လိုဖြစ်တော့အကောင်လုံးနေအကျိုးဖြစ်တယ်လို့အကောင်လုံးနေလည်းပဲအကျောင်းဖြစ်တာပဲအဲ့ဒီအကျောင်းနေပေါင်းဆောင်ပြီးတော့ဘာတွေထုတ်လုပ်ပေးတော့အကျောင်းတွေထုတ်လုပ်ပေးတာအဲ့ဒီလိုထုတ်လုပ်ပေးတယ်ဆိုအကျောင်းတရားမှန်သမျှဗာသစ္စာသမုဒိယသစ္စာအကျောင်းတရားမှန်သမျှဗာသစ္စာအကွက်အနေနဲ့ပြောမယ်ဆိုရင်နံပါတ်1ကွက်ကဗာသစ္စာနံပါတ်2ကွက်ကဗာသစ္စာဒီနေရာမှာအကွက်မလိုချင်ဘူးဟုတ်ရလားပရိစ္ဆေသဘောမှာအင်္ဂါအနေနဲ့ပြောနေရင်အကွက်လိုပါမလားတပါးချင်းပဲသွားလိုက်အဝိဇ္ဇာကြောင့်ဘယ်လိုဖြစ်တော့အဝိဇ္ဇာကအကြောင်းသင်္ခါရကအဝိဇ္ဇာကတခြားလားသမုဒိယသစ္စာအဝိဇ္ဇာကြောင့်တရားကဘာသစ္စာသင်္ခါရကြောင့်တရားကဘာသစ္စာဟောဒုက္ခသစ္စာဒီလိုမလားအဝိဇ္ဇာတဲ့အကြောင်းတွေဘာကိုထုတ်လုပ်ပေးတော့သင်္ခါရတဲ့ကြောင့်တရားဖြစ်အောင်ထုတ်လုပ်ပေးတယ်နော်ကဲသင်္ခါရတဲ့အကြောင်းတရားကလည်းသင်္ခါရတဲ့အကျိုးတရားကလည်းပဲသူကအကြောင်းအနေနဲ့ပြန်ပြီးတော့ဖြစ်လိုက်တော့ဟောဝိညာဉ်တဲ့အကျိုးတရားဖြစ်အောင်မထောက်တော့ဘူးလားထောက်တော့ပေးလားကဲဒီလိုဆိုရင်ပြန်ပြောသင်္ခါရကြောင့်ဘယ်လိုဖြစ်တော့သင်္ခါရကအကြောင်းဝိညာဉ်ကသင်္ခါရအကြောင်းတရားကဘာသစ္စာဝိညာဉ်အကျိုးတရားကဘာသစ္စာဒီအကွက်ကိုမကြည့်နဲ့နော်ဟောရလားပရိသတ်မိရမဲ့ထေကရာမှာနော်ဟောဒီတလုံးချင်းတလုံးချင်းကိုကြည်ပြီးတော့တိယဇရာမရဏဒုက္ခသစ္စာတိယဇရာမရဏသမုဒိယသစ္စာလို့ဒီလိုဟောထားတယ်တေတေသူပိအေတေဝနေရောဆိုတော့ကျန်တာတွေလည်းဒီတိုင်းပါပဲတဲ့ဟုတ်ရဲ့လားဆိုလိုရင်းကဘာလဲဆိုရင်ဟောဒီတလုံးနဲ့ဒီတခါတည်းကသမုဒိယသစ္စာဖြစ်တယ်တခါတည်းကဒုက္ခသစ္စာဖြစ်တယ်ဒါပြောတာနော် Hori dalong ni dekadaya babido. Dekadaya babido. Ajaudaya ni ne bioyin badisa. Ajaudaya ni ne bioyin. Sinano. Dari lo say bioza. Awaiza jau brufido. Awaiza ga ajau. Awaiza ga barele. Tenkara ga babale. Awaiza jaudaya ga badisa. Tenkara jaudaya ga badisa. Tenkara jau brufi bale. Tenkara ga. Winyanga, Tenkara Jodiaga Badisa, Winyan Jodiaga Badisa, Winyan Blue Bali, Winyanga, Nayoga, Winyan Jodiaga Badisa, Nayo Jodiaga Badisa, Nayoja Blue Bali, Nayoga, Bala Yeranaga, Nayo Jodiaga Badisa, Bala Yerana Jodiaga Badisa, Dala Yiranaja Blue Bali, Dala Yiranaga, Panaga, Dala Yirana Jodiaga Badisa, Pada Jodiaga Badisa, Padaja Blue Bali, Panaga, Urenaga, Pada Jodiaga Badisa, Urena Jodiaga Badisa, Urenaja Blue Bali, Urenaga, Janaga, Urena Jodiaga Badisa, Tena Jodiaga Badisa, Tena Jong Blue Bali, Tenaga Ubaranga, Tena Jodiaga Badisa, Ubara Jodiaga Badisa, Ubara Jong Blue Bali, Ubaranga, Kama Boaga, Ubara Jodiaga Badisa, Kama Boa Jodiaga Badisa, Kama Boa Jong Blue Bali, Kamaga Sadiga, Kama Jodiaga Badisa, Sadi Jodiaga Badisa, Sadi Jong Blue Bali, Sadiga, Sramaranaga, Sadi Jodiaga Badisa, Sramarana Jodiaga Badisa, Aloni, the Muria Disaregoma Babula, Aloni Doga Disaregoma Babula, Aloni Jodia Pietro, Aloni Jodia Mejibula. Dilosa point of Breda Diga, Parisa the Mobani, Tanra Jile Bongo Chile Niyama, no? Awezagan is Ramarana, the Asas of Machina, be Melule, China Niagaji. Hoyala, Paniagaji Amale, Yangrina Sajila. Hala, Hori Camp, Hori Abomachin in a Sabresa the Mombagani, Canabresa the Mombapio, Pony Bioromeno, Canabresa the Mombapio, Bioromeno, Hori Canarema, Hori Dias in it, Michigulaji. A Jodia Rile, a Jodia Rile, Horitana Machini Rabe. Dilomala. I don't know Shinida Kajaro, Hawaisagan Sabidos Ramana Masone, he, Jawaisagan is Saji Machime, Dilo the Boma Bounty. Hoyala, Kana Jonti Jamare, so you, Beniaga Giamale, Poreniaga Saji. Beniaga Giamale, Poreniaga Saji, Mineniaga Chachi. Dilomala. Awaisagan is Saji, Nawaisaga Saji. No? How we are Samaji and motivated to win your Jamadi Varevia, Pegan is Saja Male, Winyanga Saji, Hala, Mimi Kanaman, Yanglina Sai, Tadili Gata, the Marilina Saita, Yanglina GB, I don't know Psakane Gila de Kama, Sakarakala, always are doing to me. Hoyala, always I am Madimu Voligo, Akamakami Bula Kami Mala, Toga Mira Obamala, Takadiala, Winyale Digi, Metakadiala, Nayokale. Digi di Metakariana, Tala Irena, Pada, Virena, Tena Ubaraka, Hoyala, Pondi and Yara Balute Valley Melotamalu Yavam, Mayabu, no? Tireka Jilo, when you dream as Hanaka Jilo, Tena do you dream of it? Hoyala, Hanaka Jilo, wouldn't I let you dream of it? Hoyala, Pave, do it with a point of reason, even a lomule? Tureni Agaji, no? A Sagan is only lime in it. Hoyala. Sagan is only Lamine. Babylon Lamine of the Yaman Yadi, a colony, a Jovian, a colony, a Jomshin, no? When Yangliga Saji Lamasoye, when Yani a Jow, Nayodi, a Jew, Dilomola. Nayangliga Saji Lamaso, Nayodi, a Jow, Tala Renadi, the Karaga Jada, or Mimido Chile de Kama, Ayo de Kugu, Kanzare, Kansamuliga, Matejabula Tisha. Minale Matejabu, Jara Lemanijabu, Minale Dream Matamibu, Jara Ledri Matamibu, ဟောခံစားမှုဆိုတဲ့ဝေဒနာလေးကြမှာတတိထားပြီတာမရှိဘူးလားရှိအဲဒီလိုတတိထားမိရင်ဘာကိုကြည့်မလဲအဝေဒနာကိုသာကြည့်ဝေဒနာကအကြောင်းဘယ်လိုကအကျိုးတော့ကနာကအကျိုးဒီလိုမလားအဲဒီဝေဒနာရဲ့ဖြစ်ပြမမြင်ဘယ်လိုဖြစ်မှာလဲဝေဒနာရဲ့ဖြစ်ပြမြင်ဘယ်လိုချောင်းမှာလဲကနာချောင်းမှာပဲဒီလိုမလားအဲ့တော့ဝေဒနာလေးကိုကြည့်လိုက်မယ်ဆိုရင်ဝေဒနာလေးကဖြစ်ပြပါသိစာရှုတဲ့ညာကပါသိစာဟောတဏှာတိရကပါသိစာမြင်တဲ့နေရာသာကတာကောင်းကြည့်နောက်ပိုင်းကပရိစ္ဆသမုပ္ပါဒ်ကိုစင်တန်းအောင်မလားမတန်းတော့ဘူးမသိဘူးလားသိသလားဝိညာဉ်ကလေးကိုကြည့်လိုက်မယ်ဆိုရင်ဟောဝိညာဉ်ကလေးကတခြားလားဖြစ်ပြလားဝိညာဉ်ကဖြစ်ပြပါသိစာရှုတဲ့ညာကကျန်တဲ့တရားလေးတွေစင်တန်းအောင်မလားမတန်းတော့ဘူးမတဏ္ဍမောဒရာအဲ့ဒီစင်တန်းနောက်ထပ်တမ်းမဲ့တမ်းလက်တမ်းဖြစ်တဲ့စင်ထဲမှာတဏှာရောဥပါဒံတို့အဝိဇ္ဇာတို့မပါဘူးလားပါအဲ့ဒီတရားတွေပါအကုန်လုံးမချုပ်ဘူးလားချုပ်တာဘာသစ္စာတွေသေးတော့သမုဒယသစ္စာတွေသေးတာပေါ့ဟုတ်ရဲ့လားသမုဒယသစ္စာတွေမသေးဘူးလားသေးအဲ့ဒီလိုပဲပေါ့နော်မိမိတို့ရဲ့တဏှာမှာဝိညာဉ်ကိုတရိထားမိရင်ဘာကိုကြည့်မယ်ဝိညာဉ်ကိုကြည့်နာယောတရိထားမိရင်ဝိညာဉ်ကိုတရိထားပြီးတော့ဝိညာဉ်ကအကြောင်းနာယောကအကျိုးဝိညာဉ်ကြောင့်ဘယ်လိုဖြစ်တော့ဝိညာဉ်ရဲ့အကြောင်းတရားဖြစ်တဲ့အတွက်နော်ဘာသစ္စာသမုဒိယသစ္စာနာယောကဘာသစ္စာဟောဖိုင်းတော့ပရိသတ်တွေကဝိညာဉ်ကလေးကိုကြည့်လိုက်တဲ့အခါကျတော့ဝိညာဉ်ကလေးကဖြစ်ပြဘာသစ္စာရှုတဲ့ညာကသစ္စာမပြောင်းဘူးလားပြောင်းလားသစ္စာတိုင်းပေါ်နေမယ်ဆိုရင်သေသေးချာချာကြည့်နော်ဝိညာဉ်ကြောင့်ဘယ်လိုဖြစ်တော့ဝိညာဉ်ကတခြားလားအကြောင်းလားနာယောဂတရားလားအကျိုးလားအကြောင်းကဘာသစ္စာအကျိုးကဘာသစ္စာဇာကသူဖြစ်စဉ်တိုင်းသွားနေတာဒီလိုမလားဘိုင်းတော်ပရိသတ်တွေကကြည်လိုက်တော့ဟောဝိညာဉ်လေးကိုကြည်လိုက်ပါပြီဝိညာဉ်ကတရားလားရှုကတရားလားသိလိုက်တဲ့ဉာဏ်ကတရားလားရှုဉာဏ်လားဝိညာဉ်ရှုကတရားကဖြစ်ပြဘာသစ္စာရှုတဲ့ဉာဏ်ကဘာသစ္စာနောက်ကကလေးနောက်ကတရားလေးတွေပေါ်အောင်မလားအကြောင်းနောက်ကတရားလေးတွေမသိမလားသိသွားအဲ့ဒီလိုတိုင်းသွားတာကဘာသစ္စာလေးတွေသေတော့သမုဒိယသစ္စာလေးတွေသေသွားတာပဲဒီလိုမလားအဲ့ဒီလိုသမုဒိယသစ္စာသေတဲ့အထက်မှာဝိဇ္ဇာကောမပါဘူးလားတဏှာကောမပါဘူးလားဥပါဒါကောမပါဘူးလားကမ္မဘဝကောပါသွားတာပဲဒီလိုမလားအကောင်လုံးပေါင်းပြီးတော့သမုဒိယသစ္စာတွေမသေဘူးလားသမုဒိယသစ္စာတွေသေတော့ဟောဒီနောက်ကတရားလေးတွေသိနောက်ထပ်နောက်ထပ်နောက်ထပ်အကျိုးတရားဖြစ်အောင်ကျေစုပြုနိုင်သေးရဲ့လားအကျိုးတွေမချုပ်ဘူးလားချုပ်တော့တခြားကြောင့်ချုပ်တာလားအကြောင်းသိလို့ချုပ်အကြောင်းသိတာကဘာသစ္စာသေးတော့အကျိုးတွေချုပ်သွားတာကဘာသစ္စာချုပ်တာတော့ဒုက္ခသစ္စာချုပ်တာတခြားလားနိဗ္ဗာန်ဒီနည်းတိုင်းကြည့်သွားရမှာပဲဟုတ်ရဲ့လားကဲဟောဒီမှာဝေဒနာလေးကိုကြည့်မယ်အဝေဒနာလေးမကြည့်နိုင်သေးပါဘူးကဲသတ္တရဏလေးကိုကြည့်မယ်ဆိုကြပါစို့နော်မျက်စိနားတွေကလျှာကိုစိတ်တခြားလားသတ္တရဏလားသူတိုင်းနေမယ်ဆိုလို့ရှိရင်သတ္တရဏကြောင့်ဘယ်လိုဖြစ်ပါလဲဖတ်တာဖြစ်မယ်သလရဏကတရားလားအကြောင်းလားဖတ်တာကတရားလားအကျိုးလားသလရဏအကြောင်းတရားကဘာသစ္စာဖတ်တာအကျိုးတရားကဘာသစ္စာဒုက္ခသစ္စာဒီလိုမလားအော်ခေါင်းတော်ပရိသတ်တွေကဟောဒီသလရဏလေးကိုညာကလေးနဲ့ထောက်ပြီးတော့ကြည့်လိုက်တဲ့အခါကျတော့သလရဏတရားလားရှုကံတရားလားရှုတဲ့ညာလေးကအရှုညာတရားဒီလိုမလားအရှုကံနဲ့အရှုညာမတည့်ဘူးလားတဲ့အရိလောတန်နေလိုက်တဲ့အခါကျတော့သလရဏရှုကံတရားကတခြားလားဖြစ်ပြက်လားဖြစ်ပြက်ပါသေးစားရှုတဲ့ဉာဏ်ကနောက်ကနောက်ဆက်တွဲအကျိုးသက်တွေလာအောင်မလားမလာတော့ဘူးဆိုရင်အကျိုးသက်တွေကနောက်ထနောက်ထနောက်ထအကြောင်းတရားဖြစ်အောင်အကြောင်းတရားဖြစ်တဲ့အကျိုးတရားတွေပေါက်ပေါက်အောင်သူတို့ကျေစုမပြုတ်နိုင်တော့ဘူးအကြောင်းတွေမသေးဘူးလားသေသွားအကြောင်းတွေသေသွားတဲ့အတွက်နောက်ထအကျိုးတရားတွေကမငြင်းဘူးလားငြင်းအကြောင်းတရားသေတာကပါသေးစားသေးတော့အကျိုးတရားသေးတာကဘာသစ္စာသေးတော့အကြောင်းသိလို့ကြုံငိမ့်တာကနိရောဓသစ္စာဒီလိုမလားအကြောင်းသိတာလည်းနိရောဓသစ္စာပဲအကြုံငိမ့်တာလည်းအကြောင်းသိတာကဘာသစ္စာသေးတော့သမုဒိယသစ္စာသေးတာအကြုံငိမ့်သွားတာကဘာသစ္စာသေးတော့သမုဒိယသစ္စာလည်းသေဒုက္ခသစ္စာလည်းသေအဲ့ဒီသစ္စာတရားနှစ်ပါးငိမ့်သွားတာဒီဘာသစ္စာပေါ်တာလဲနိရောဓသစ္စာပေါ်တာဒီလိုမလားတက်ကောင်းပြီကဲတော့တခါဝေဒနာလေးရှုလိုက်ပါမယ်တဲ့နော်ဝေဒနာလေးရှုလိုက်တဲ့အခါကျတော့ဝေဒနာဒီသူ့ကျင်နေလို့ရှိရင်တခြားကိုထုတ်လုပ်ပေးမလားတဏှာကိုထုတ်လုပ်ပေးမလားဝေဒနာကြောင့်ဘယ်လိုဖြစ်ပါလဲဝေဒနာကတခြားလားအကြောင်းလားတဏှာက ဝရဏအကြောင်းတရားကဘာဒိသသနာကြောင်းတရားကဘာဒိသဒုက္ခဒိသဒီလိုမလားကဲဒီနေရာမှာဘုန်းကြီးတို့ပြိတ္တတွေကဟောဒီဝရဏလေးကိုညာကလေးနဲ့တက်ပြီးတော့ကြည့်လိုက်တဲ့အခါကျတော့ဝရဏသည်တခြားလားရှုကံတရားလားရှုတဲ့ညာလေးကအရှုညာတရားဟောရလားဝရဏအရှုကံတရားသည်တခြားလားဖြစ်ပြက်ရှုတဲ့ညာကမဲ့နော်ဝရဏအရှုကံတရားဖြစ်ပြက်ကဗာဒိသရှုတဲ့ဉာဏ်ကနောက်တာကကိလေသာလေးတွေမသိဘူးလားသိတာနောက်တာအကြောင်းတရားအဖြစ်နဲ့ပေါ်ဖွားနိုင်သေးရဲ့လားမပေါ်နဲ့မပေါ်ဖွားနိုင်တော့ဘူးဆိုနောက်တာအကျိုးတရားတွေလာအောင်မလားအကြောင်းတရားသေးတာကတခြားလားသမုဒယသစ္စာသေးတာလားအကျိုးတရားတွေသေသွားတာကတခြားလားဒုက္ခသစ္စာတွေသေသွားတာအကြောင်းသိလို့ကြုံငိမ့်တာကဗာဒိသပေါ်တယ်ဒီရတာသစ္စာပေါ်တယ်ဒီလိုမလားကျဲဒီဘုန်းကြီးတို့ပြိတ္တတွေကဟောဒီဝိညာဏယောသလရဏဖသဝရဏကိုမသိလိုက်ပါဘူးမမိလိုက်ပါဘူးဟောရလားသရေကိုမထားမိလိုက်ပါဘူးသရေထားမိတာကတာယတ္တမနှိမ့်တဲ့တဏှာကြောင့်ပါတပည့်တော်တို့သရေထားမိပါတယ်မပြောဘူးလားပြောနိုင်လားပြောနိုင်ရင်တဏှာကိုကြည့်ဟောရလားဘာကိုကြည့်ရမှာလဲသရေထားမိတာကိုသာကြည့်ဟောရလားလွန်သွားတဲ့ကိုမမိလိုက်တဲ့အရာတွေနှမ်းပြီးတော့မျောပြီးတော့တွေးမနေနဲ့နော်ဘာဖြစ်လို့တော့သူတို့ကချုပ်သွားပြီဟောရလားကောတန္တာမှာလောလောဆယ်ကိုညာလေးနဲ့တဲတာလေးကိုပဲကြည်လိုက်တော့ဟောတခြားတဲနေတာလားတဏ္ဍနဲ့တဲတဏ္ဍလေးပေါ်လာတယ်ပေါ်လာတဲ့အခါကျတော့တာယတ္တမနှိမ့်တဲ့သဘောလေးတွေမဖြစ်ဘူးလားဖြစ်တာယတ္တမနှိမ့်တဲ့သဘောလေးဖြစ်လာရင်တာယတ္တမနှိမ့်တဲ့သဘောလေးကိုသတိမထားမိဘူးလားထားမိတယ်ဆိုဘယ်လိုကိုကြည်ရမှာလဲအတ္တနာကိုကြည်ပေါ့ဒီလိုမလားတဏ္ဍကိုကြည်လိုက်တော့တဏ္ဍသည်တခြားလားရှုကံတရားလားရှုတဲ့ဉာဏ်ကဘာတော့အရှုဉာဏ်တဏှာကအရှုကံဉာဏ်ကအရှုဉာဏ်တဏှာဒီတခြားလားဖြစ်ပြက်လားဖြစ်ပြက်ပါသစ္စာဟောဒုက္ခဒုက္ခသစ္စာဆိုရှုတဲ့ဉာဏ်လေးကဘာသစ္စာတော့မဂ္ဂသစ္စာဒီလိုမလားအကွက်ထဲမှာလည်းတော့မတူအကွက်ထဲမှာလည်းမတူဘူးနော်အကွက်ထဲမှာကြည့်ရင်နံပါတ်၄ကွက်ကဘာသစ္စာတော့နံပါတ်၄ကွက်ကနံပါတ်၃ကွက်ကနံပါတ်၄ကွက်ကဒါကရေပုံရအနေနဲ့ပြောထားတာဒီလိုမဟုတ်လားတကယ်သဘာဝစစ်စစ်အနေနဲ့ပြောမယ်ဆိုတဏှာဒီပဲလေဖြစ်ပြက်သဘောလုံးစားနိုင်ရဲ့လားဖြစ်ပြက်သဘောမလုံးစားနိုင်ရင်ဖြစ်ပြက်ပါသစ္စာဩအကျိုးတရားသူမထောက်လို့ဘူးလားထောက်လို့လားအကျိုးတရားထောက်လို့သိတဲ့ပါသစ္စာသမုဒယသစ္စာဒီလိုမဟုတ်လားသူကြည့်နေရင်တော့တဏှာကိုပါသစ္စာလို့ပြောမလဲသမုဒယသစ္စာလို့ပြောခြင်းပြောပါပါမလားသောတာဘုန်းကြီးတို့ပြိဿတွေကဟောရီတဏ္ဍာနဲ့ဉာဏ်နဲ့တက်လိုက်ပြီဆိုရင်တဏ္ဍာဒီတခြားလားရှုကံလားတဏ္ဍာလေးကိုကြည့်လိုက်တော့တခြားမြင်ပါလားဖြစ်ပြက်မြင်ပါလားဖြစ်ပြက်ကဘာသစ္စာဟောဒုက္ခသစ္စာကြောင်းသွားပြီနော်သေသေးချာချာကြည့်နော်သောတာကသူကြည့်နေရင်ဥပါဒံဆိုတဲ့ကြောလေးကိုသူမထောက်လို့ဘူးလားထောက်လို့ပါလားထောက်လို့တဲ့တခြားလားသမုဒယသစ္စာလားအခုဘုန်းကြီးတို့ပြိဿတွေကဉာဏ်ကလေးနဲ့ကြည့်လိုက်တော့အကြောင်းတရားဖြစ်နေမြင်ပါလားကြောတရားဖြစ်နေမြင်ပါလားအော်ဖြစ်တယ်ဖြစ်ပြီးတော့ဖြစ်ပြပါသစ္စာတော့တခြားသစ္စာဖြစ်နေမြင်ပါလားဒုက္ခသစ္စာဖြစ်နေမြင်ပါလားရှုတဲ့ဉာဏ်လေးကပါသစ္စာနောက်တော့တရားလေးတွေလာအောင်မလားပါသစ္စာတွေသေးတော့အကြောင်းဖြစ်တဲ့သမုဒယသစ္စာတည်းရဲ့အကျိုးဖြစ်တဲ့သမုဒုက္ခသစ္စာကမငြိမ်းဘူးလားငြိမ်းဘာဖြစ်လို့တော့အကြောင်းရှိလို့အကျိုးဖြစ်တာကိုဟုတ်တယ်မလားဥပါရံအကြောင်းကြောင့်ဘယ်လိုဖြစ်တော့ကာမဘဝဖြစ်တဲ့ကာမဘဝအကြောင်းကြောင့်ဘယ်လိုဖြစ်တော့ဒါတိကြောင့်မလို့ဖြစ်တော့သရမရဏဖြစ်တာကိုဒီလိုမလားဒီတော့ဟောဒီလောကနေတဲ့တရားကလေးတွေကအကြောင်းလဲဟုတ်တယ်အကျိုးလဲမဟုတ်ဘူးလားဟုတ်လားအဲ့ဒီလိုဟောတဲ့အခါကျတော့အကြောင်းသေးတယ်ဆိုအကျိုးကမသေးဘူးလားဥပါဒါအကြောင်းသေးတဲ့အတွေ့ကာမဘဝအကျိုးလဲမသေးဘူးလားနောက်တစ်ခါကာမဘဝကိုအကြောင်းဖြစ်တဲ့သဘောထားနဲ့ကာမဘဝအကြောင်းသေးတဲ့အတွေ့ဇာတိဆိုတဲ့အကျိုးမသေးဘူးလားဇာတိကိုအကြောင်းဖြစ်တဲ့သဘောထားမယ်ဆိုဇာတိဆိုတဲ့အကြောင်းသေးသေးရဲ့အတွဲပါတယ်လေသရမရဏဆိုတဲ့အကျိုးမသေးဘူးလားအားလုံးချောင်ပြီးတော့ကြည်လိုက်တော့အကြောင်းသေးလို့အကျိုးသေးတာအကြောင်းတတ်နိုင်လို့အကျိုးရတာဒီလိုမလားအကြောင်းသိမ့်လို့အကျိုးငြိမ့်တာအကြောင်းသိမ့်တာကဘာသစ္စာသေးတော့အကျိုးငြိမ့်တာကဘာသစ္စာသေးတာလဲအကြောင်းလည်းသိမ့်အကျိုးလည်းငြိမ့်ရင်တဏှိရောဓသစ္စာဒီလိုမလားအဲ့လိုနိရောဓသစ္စာပြောဘုန်းတော်ပြိတ္တတွေကမိတဲ့နေရာကရှု။ဘာလို့ရှုရမှာလဲ။မိတဲ့နေရာကရှုတော့မိတဲ့နေရာသည်ရှုကံ။ဟုတ်ရလား။မိတဲ့နေရာကဘာလဲ။သိတာကအရှုညာ။အရှုကံကဖြစ်ပြဗာသစ္စာ သိနေတာကမဂ္ဂသစ္စာဒီလိုမလားကဲတဏ္ဍာကိုဒီပြတော့မမှီလိုက်ပါဘူးဖေဟာနော်တာယတမနဲ့တက်တဲ့သဘောလေးဒီပြတော့သတိကိုမထားမိလိုက်ပါဘူးဟုတ်တယ်မလားဘယ်ကြမှာသတိထားမိတော့မေးတဲ့အခါကျတော့စွဲလန်းတဲ့သဘောလေးကြမှာသတိထားမိတာဟုတ်ရဲ့လားအချင်းကိုစွဲတယ်အတန်ကိုစွဲတယ်အနန်းကိုစွဲတယ်စသဖြင့်ပေါ့နော်ဩအစင်းကလေးကိုသဘောကျတာကတခြားလားတလားလားစိတ်ထဲမှာအဲ့ဒီအစင်းကလေးမပြောင်းမပြောင်းအဲစောစောလန်လန်ဖြစ်နေတာတခြားလားဥပါရလားအဲ့ဒီစောစောလန်လန်ဖြစ်နေတော့မှသတိထားမိပါတယ်တဲ့ဟုတ်ရဲ့လားစောစောလန်လန်ဖြစ်တာဒီပါဠိလိုပါတယ်လေတဏ္ဍနဲ့လဲစွဲခြင်းစွဲမယ်ဟုတ်ရဲ့လားဥပါရအဲဒိဋ္ဌိနဲ့လဲအစွဲပဲလို့ပြောလဲတဏ္ဍနဲ့ပဲစွဲစွဲဒိဋ္ဌိနဲ့ပဲဆွဲတဲ့သဘောလေးကိုသတိထားမိမယ်ဆိုရင်ဆွဲတဲ့သဘောလေးကိုကြည့်လွန်သွားတာတွေပြန်ကြည့်မနေနဲ့ဟုတ်ရဲ့လားဘာဖြစ်လို့လွန်သွားတာတွေပြန်ကြည့်မနေနဲ့လဲလို့ပြောရတာလဲလို့မေးရင်ဟောဒီတရားတွေသည်အခုအချိန်အခါမှာရှိတဲ့တရားလားမရှိတော့တဲ့တရားလားဘယ်ရောက်သွားတော့အတိတ်ဖြစ်သွားပြီချုပ်သွားပြီဒီလိုမလားလောလောဆယ်ပြစ်ဆောက်ပိုင်းကြကြပေါ်နေတာတခြားလားဥပါဒဏ်လားဥပါဒဏ်ပေါ်နေဥပါဒဏ်ကိုကြည့်ဘာကိုကြည့်ရပါလဲဥပါရဏိတိချလာအရှုကံတရားလေးလားသိနေတာကတရားလားအရှုဉာဏ်လားအရှုဉာဏ်နဲ့အရှုကံကိုကြည့်လိုက်တော့ဟောဥပါရဏိတရားကလေးဖြစ်တာတွေ့ရမလားပြတ်သွားတာတွေ့ရရှိတာတွေ့ရမလားမရှိတာတွေ့ရမရှိတာတွေ့တော့တရားလားဖြစ်ပြီးပြတ်တဲ့သဘောလားအစကတည်းကမရှိတာလားဖြစ်ပြီးမှပြတ်သွားတာလားဖြစ်ပြီးပြတ်တဲ့သဘောကဘာသစ္စာရှုတဲ့ဉာဏ်ကဘာသစ္စာမေဃသစ္စာဒီလိုမလားအော်ဒီလိုဆိုတော့ဥပါရံတရားလေးရဲ့ဖြစ်ပျက်ကိုဉာဏ်ကလေးနဲ့ဉာဏ်အော်သိမယ်ဆိုလို့ရှိရင်ပိုင်းပိုင်းခြားခြားသိလိုက်မယ်ဆိုလို့ရှိရင်နော်နောက်ထပ်ကံတော့ဇာတိတို့သရမဏနာတို့လာအောင်မလားအဲ့ဒီတရားတွေသိသွားတာဒီတခြားသိနေလားအကျိုးသိအကြောင်းသိနေလားအကြောင်းသိသွားတာအကျိုးမငြိမ်းဘူးလားငြိမ်းအကျိုးငြိမ်းသွားတာပဲဒီလိုမလားအကြောင်းသိနေတာကဘာသစ္စာသိတော့အကျိုးရင်းငြိမ်းသွားတာကဘာသစ္စာသိတော့အကြောင်းသိလို့ကြုံကျိန်းတာကဘာသစ္စာပေါ်တော့ဒီရောတာသစ္စာပေါ်သွားတာပဲဟုတ်ရဲ့လားကဲဘုန်းကြီးတို့ပရိသတ်တွေကကုံကုံပြောကြပါစို့နော်တဏ္ဍာမလည်းသတိမထားမိပါဘူးတဲ့ဟုတ်ရဲ့လားဥပါရမကောသတိထားမိရဲ့လားသတိမထားမိပါဘူးတဲ့အဲ့ဒီအစင်းတန်တဲ့ရတာဒွိဋ္ဌိစရာကြံဒွိဋ္ဌိစရာနဲ့ပတ်သက်ပြီးတော့ပြုတ်မော်ဆောင်ရက်တဲ့ကာယကံဝစီကံမနောကံဆိုတဲ့စေတနာကလေးကြမှာသတိထားမိပါတယ်ဒါကောမရှိဘူးလားရှိလုံးမတမ်းမယ်ဆိုရင်လည်းစေတနာလေးတွေမထားမိဘူးလားသီလစောင့်နေခြင်းလည်းစေတနာလေးတွေမထားမိဘူးလားဒါကကုသိုလ်ပိုင်းဆိုင်ရာဒီလိုမဟုတ်လားအကုသိုလ်ပိုင်းဆိုင်ရာမှာလည်းပဲမကောင်းတဲ့ကာယကံမကောင်းတဲ့ဝစီကံမကောင်းတဲ့မနောကံမရှိဘူးလားရှိတာအဲမကောင်းတဲ့ကာယကံလေးတွေထားမိမယ်မကောင်းတဲ့ဝစီကံမကောင်းတဲ့မနောကံဘာကိုပဲတွေထားမိထားမိကံသုံးမျိုးမှတခြားလားစေတနာလေးပြာထားတာလားကဲစေတနာပြာတဲ့စေတနာလေးကိုကြည့်တာဟုတ်ရဲ့လားတခြားကြည့်ရမလားစေရနာကြည့်ရမလားစေရနာလေးကိုကြည့်လိုက်တော့စေရနာသည်တခြားလားဖြစ်ပြက်လားဖြစ်ပြက်ပါသေးသော်သူကြည့်နေမယ်ဆိုရင်ဟောဒီစေရနာသည်တခြားထောက်လို့မလားဇာတိအကျိုးထောက်လို့မလားဇာတိအကျိုးကိုထောက်လို့ပေးတာမို့လို့စေရနာကအကြောင်းပါသေးသော်သမုဒိယသေသာဇာတိကပါသေးသော်ဟောဒီအချိန်ကျတော့အကြောင်းဖြစ်နေမြင်လားအကျိုးဖြစ်နေမြင်လားအကျိုးဖြစ်နေမြင်တာအကျိုးဖြစ်နေမြင်တာနော်သူကျင်နေလို့ရှိရင်စေရနာတိအကြောင်းဒီလိုမလားဇာတိတိရှင်းနေတော့သူကျင်နေရင်ပါတယ်တော့စေရနာတိအကြောင်းဇာတိတိအကျိုးဖိုင်းတော့ပရိသတ်တွေကညာကလေးနဲ့ထောက်ပြီးတော့ကြည်လိုက်တဲ့အခါကျတော့စေရနာကလေးကိုမြင်လိုက်ပြီးဖမ်းမိပြီဆိုရင်စေရနာတိတခြားဖြစ်နေမြင်ရမှာလားအကျိုးဖြစ်နေမြင်ရမှာတခြားကြောင့်ဖြစ်လို့လားဥပါဒဏ်ကြောင့်ဖြစ်လို့လားဘာဥပါဒဏ်ကြောင့်ဖြစ်တဲ့ဟောဒီကံဆိုတဲ့စေရနာကလေးကိုတွေးပြီးဟောရလားဘလုံးနဲ့တွေ့နေတော့ညံနဲ့တွေ့နေတာဘလုံးနဲ့တွေ့နေပါလေအဲဒီလိုညံကလေးနဲ့တွေ့နေရင်ဘလုတ်ကိုကြည့်ရမှာတော့ဟောဒီစေတနာကိုပဲကြည့်ဟုတ်ရဲ့လားအဲဒီလိုစေတနာကိုပဲကြည့်လိုက်တော့စေတနာသည်တခြားလားရှုခံတရားလားသိတာလေးကအရှုညံနော်စေတနာအရှုခံတရားလေးကဖြစ်ပြီးရင်မဖြစ်တတ်တော့ဖြစ်ပြပါသေးသော်ဟောအရှုခံရဲ့အောက်မှာသမုဒိယသစ္စာသာမရှိဘူးနော်အရှုညံရဲ့အောက်မှာလေဘုန်းတော်ပရိသတ်တွေနော်တိတိကျကျစဉ်းစားကြည့်အရှုဉာဏ်ဆိုတဲ့ဉာဏ်ရဲ့အောက်မှာသမုဒိယသစ္စာတရားရှိပါမလားဘာသစ္စာပဲရှိမှာလဲအကုန်လုံးဒုက္ခသစ္စာတွေကြီးပဲရှိမှာပဲဒီလိုမလားအဝိဇ္ဇာလေးကိုကြည်လိုက်ရင်လည်းအဝိဇ္ဇာဖြစ်ပြပါသစ္စာ သင်္ခါရကိုကြည့်ရင်လည်းသင်္ခါရဖြစ်ပေပါသစ္စာဝိညာဏယောသာလရဏဖသဝရဏဘလို့ကိုပဲမြင်မြင်ဘလို့ကိုပဲကြည့်ကြည့်ဘလို့ကိုပဲရှုရှုဒီလိုမလားတခြားမြင်မလားဖြစ်ပြမြင်မလားဖြစ်ပြပါသစ္စာဟောတဏှာလေးရှုပြရင်လည်းတဏှာဖြစ်ပြပါသစ္စာဥပါဒါလေးရှုနိုင်ရင်ဥပါဒါဖြစ်ပြပါသစ္စာအခုတခြားရှုတာလားကမ္မဘဝရှုတခြားလားစေရဏလားစေရဏလေးကဖြစ်ပြပါသစ္စာရှုတဲ့ဉာဏ်လေးကမေဃသစ္စာဒီလိုမလားဒါကအကြောင်းတရားတွေလာအောင်မလားမလာတော့ဘူးဆိုအကြောင်းတရားမသိမ့်ဘူးလားသိမ့်တာအကြောင်းသိမ့်တော့အကျိုးကောင်းမငြိမ့်ဘူးလားငြိမ့်တယ်အကြောင်းသိမ့်တာကဗာဒိသသေတော့အကျိုးငြိမ့်တာကဗာဒိသသေတော့အကြောင်းသိမ့်လို့အကျိုးငြိမ့်တာကဗာဒိသပေါ်တော့ဒါပရိစ္ဆသမုပ္ပါဒီနဲ့ဘုန်းကြီးတို့ရှုခွင့်ရှုခွက်ကလေးတွေဟုတ်ရဲ့လားအဲဒီတော့ပရိစ္ဆသမုပ္ပါဒီနဲ့ကြီးလိုက်တဲ့အခါကျတော့အရာအားလုံးတွေဖြစ်ပေါ်လာတဲ့မြတ်ယုံနာအားလုံးတွေအကြောင်းကောင်းမဖြစ်ဘူးလားဖြစ်လားအကျိုးကောင်းမဖြစ်ဘူးလားဖြစ်လားသုတဘာဝအတိုင်းနေရင်တခြားတရားတွေလွှမ်းမိုးနေတာလားအကြောင်းတရားတွေလွှမ်းမိုးနေတာလားအဝိဇ္ဇာလေးဖြစ်လာတဲ့ဘာဖြစ်လို့ဖို့ဖြစ်လာတာတော့သင်္ခါရကအကျိုးအဝိဇ္ဇာကဟုတ်တယ်မလားဟောဒီအဝိဇ္ဇာလေးပေါ်လာတာကတခြားအတွက်ပေါ်လာတာလားသင်္ခါရအကျိုးထုတ်လို့ဖို့ပေါ်လာတာလားဒါကြောင့်အဝိဇ္ဇာတွေတခြားလားအကြောင်းလားအော်သင်္ခါရလေးပေါ်လာကြတယ်လေသူကြည့်ဒီတန်းနေမှာလားဝိညာဉ်စရအကျိုးကိုထောက်လို့ပြေးမှာလားဝိညာဉ်စရအကျိုးကိုထောက်လို့ပြေးမှာမို့လို့ဟောဒီသင်္ခါရတိချလာအကြောင်းလားဝိညာဉ်လေးပေါ်လာပြန်တော့လေသူအလုံးမဲ့တက်တက်ပေါ်လာတာလားနာယုတ်စရအကျိုးကိုထောက်လို့ပြေးဖို့ပေါ်လာတာလားနာယုတ်စရအကျိုးကိုထောက်လို့ပြေးဖို့ပေါ်လာတာမို့လို့တခြားလားအကြောင်းလားဟောဒီတော့သူကြည့်နေမယ်ဆိုရင်မိမတို့ရဲ့တဏ္ဍာမှာပေါ်လာသမှတရားတိချလာအကြောင်းလေလားဘာဖြစ်ဖို့ပေါ်လာတာတော့အကျိုးတွေကိုထောက်လို့ပြေးဖို့ပေါ်လာတာအကျောင်းတွေကအကျိုးဖြစ်ဖို့ပေါ်လာတာအကျိုးတွေဖြစ်ဖို့ပေါ်လာတဲ့အကြောင်းဒီပဋိစ္စသမုပ္ပါဒ်ပြန်ပြောအကျိုးဖြစ်ဖို့ပေါ်လာတဲ့အကြောင်းဒီပဋိစ္စသမုပ္ပါဒ်ပြန်ပြောကြည့်စမ်းအကျိုးဖြစ်ဖို့ပေါ်လာတဲ့အကြောင်းဒီပဋိစ္စသမုပ္ပါဒ်ပေါ်လာတဲ့အကျိုးတရားတွေကပဋိစ္စသမုပ္ပန္နပြန်ပြောဒီလိုဆိုအကျိုးတွေဖြစ်ဖို့အကြောင်းတွေဖြစ်လာတယ်ဖြစ်လာတယ်ဖြစ်လာတယ်အကြောင်းတရားမှန်တယ်မြတ်ပဋိစ္စသမုပ္ပါဒ်ဘာလဲအကြောင်းတရားမှန်တယ်မြတ်အဲ့ဒီအကြောင်းတရားတွေကြောင့်အကျိုးတွေမဖြစ်ဘူးလားဖြစ်လားအကျိုးတရားမှန်တယ်မြတ်ဘာတော့ပဋိစ္စသမုပ္ပန္နဒီလိုမလားတိုးတော့သူကြည့်နေမယ်ဆိုလို့ရှိရင်ဘုန်းတော်ပရိသတ်တွေဝိဇ္ဇာလေးဖြစ်လာလဲသင်္ကာရဖြစ်အောင်ကျေးဇူးပြုပေးလိုက်ပါပဲဟုတ်ရဲ့လားဒီတန်းနေမှာလားမနေပါဘူးသင်္ခါရလေးဖြစ်တော့လဲသူကဒီတန်းနေမှာလားဘာဖြစ်အောင်ကျေးဇူးပြုပေးမှာလဲဝိညာဉ်ဖြစ်အောင်ကျေးဇူးပြုပေးမှာပဲဝိညာဉ်လေးဖြစ်လာပြန်တော့လဲဘယ်လိုဖြစ်အောင်ကျေးဇူးပြုပေးမှာလဲနာယောကလေးဖြစ်လာပြန်တော့လဲဘယ်လိုဖြစ်အောင်ကျေးဇူးပြုပေးမှာလဲအဲ့ဒီလိုနည်းနဲ့တော့အဝိဇ္ဇာကြောင့်ဘယ်လိုဖြစ်တော့သင်္ခါရကြောင့်ဘယ်လိုဖြစ်တော့ဝိညာဉ်ကြောင့်ဘယ်လိုဖြစ်တော့နာယောကြောင့်ဘယ်လိုဖြစ်တော့သလာယရဏကြောင့်ဘယ်လိုဖြစ်တော့ဖန္တာကြောင့်ဘယ်လိုဖြစ်တော့ဝရဏကြောင့်ဘယ်လိုဖြစ်တော့ကံကြောင့်ဘလို့ဖြစ်တော့ဥပါဒါကြောင့်ဘလို့ဖြစ်တော့ကမ္မဘဝကြောင့်ဘလို့ဖြစ်တော့ဇာတိကြောင့်ဘလို့ဖြစ်တော့အကြောင်းတရားတွေဆက်ဆက်ဖြစ်နေတာဟုတ်ရဲ့လားအကြောင်းတရားတွေဆက်ဆက်ဖြစ်နေတာဒီတရားလားပရိစ္ဆသမုပ္ပါဒ်ပရိစ္ဆသမုပ္ပါဒ်တရားဒီလိုမဟုတ်လားသောတာဘောင်းတော်ပရိသတ်တွေမိမိခန္ဓာမှာမိမိဉာဏ်နဲ့ခန္ဓာမှာပေါ်တဲ့ပရိစ္ဆသမုပ္ပါဒ်ကိုကြည့်လိုက်တဲ့အခါကျတော့သောဘာသူအကြောင်းပင်ဖြစ်နေလင်းကစားအရှင်ညာရဲ့အောက်မှာအရာအလုံးသည်တခြားလားအကျိုးတရားတွေလားအရှင်ညာရဲ့အောက်မှာအရာအလုံးသည်တခြားလားဒုက္ခသစ္စာတွေလားဒုက္ခသစ္စာတွေကြည့်ပဲဒီလိုမလားအဝိဇ္ဇာကိုကြည်လိုက်ရင်လည်းအဝိဇ္ဇာကဘာသစ္စာဒုက္ခသစ္စာအဝိဇ္ဇာကိုဉာဏ်နဲ့ကြည်လိုက်ရင်လည်းအဝိဇ္ဇာကဘာသစ္စာသူကြည့်နေရင်ဘာဖြစ်လို့တော့သင်္ခါရအကျိုးကိုထောက်လို့ပြင်ပါကိုဟုတ်တယ်မလားသူကျင်နေလို့ရှိရင်အဝိဇ္ဇာကဘယ်လိုကိုဖြစ်အောင်ကျေးဇူးပြုပေးမှာလဲသေချာမှတ်တော့အဝိဇ္ဇာသူကျင်နေရင်ဘာဖြစ်အောင်ကျေးဇူးပြုပေးမှာလဲဒါဘုန်းကြီးပရိသတ်တွေကဝိဇ္ဇာလေးကိုကြည့်လိုက်တာနဲ့နေပဲနဲ့ဝိဇ္ဇာမတွေ့ဘူးလားတွေ့တော့သင်္ခါရဖြစ်အောင်သူထောလုံးပေးနိုင်အောင်မလားသင်္ခါရဖြစ်အောင်ကျေးဇူးပြုပေးနိုင်အောင်မလားပြုမပေးနိုင်တော့ဘူးဒီလိုဆိုရင်အကြောင်းဖြစ်အောင်မလားမဖြစ်တော့ဘူးဒါပေမဲ့ဘုန်းကြီးပရိသတ်တွေမြင်လိုက်တဲ့အခါလာမှာတခြားအဖြစ်နဲ့မြင်လိုက်တာလားအကျိုးဖြစ်နဲ့မြင်လိုက်တာ အကျိုးဖြစ်နေမြင်လိုက်တာနော်အဲ့ဒီအကျိုးတရားတွေရှားလာဖြစ်ပြလားဖြစ်ပြပါသေးစားဒုက္ခသေးစားသူကျင်နေလို့ရှိရင်ဟောဒီတရားတွေဒီပါသေးစားသမုဒိယသေးစားဟောရလားသူကျင်ဒီတန်းလှုပ်ထားရင်လည်းပါသေးစားတွေဖြစ်နေတော့ဘုန်းတော်ပရိသတ်တွေဝိပဿနာမရှိဘဲနဲ့မရှိမပွားဒီတိုင်းထားမယ်ဆိုလို့ရှိရင်ဘုန်းတော်ပရိသတ်တွေရဲ့တန်တာမှာဖြစ်နေတဲ့တရားတွေဘာသစ္စာတွေလို့မှတ်မလဲတနေ့တနေ့ဘာသစ္စာတွေဖြစ်နေမှာလဲဘာတရားပဲပေါ်ပေါ်ဘာသစ္စာတွေပေါ်နေမှာလဲသမုဒိယသစ္စာတွေပဲပေါ်နေမှာပဲဒီလိုမလားဘုန်းတော်ပရိသတ်တွေကဒီတိုင်းမနေဘဲနဲ့အဲအရှုကံအရှုညာတရားလေးနဲ့ထောက်ထောက်ပြီးတော့ကြည်လိုက်မယ်ဆိုရင်ဘယ်တရားကိုပဲကြည်ကြည်မြင်လိုက်တဲ့တရားတွေတခြားတရားလားအကျိုးတရားအဝိဇ္ဇာကြည်လည်းပဲအကျိုးတရားသင်္ခါရကြည်လည်းဝိညာဉ်ကြည်လည်းအဝိဇ္ဇာကြည်လည်းအဝိဇ္ဇာအကျိုးတရားဖြစ်ပြပါသစ္စာရှုတဲ့ဉာဏ်ကကြည်လို့မလားသင်္ခါရတရားလေးကြည်လိုက်လဲသင်္ခါရအကျိုးတရားကဖြစ်ပြပါသစ္စာရှုတဲ့ဉာဏ်ကနာယောကြည်လိုက်ရင်လည်းနာယောအကျိုးတရားကဖြစ်ပြပါသစ္စာရှုတဲ့ဉာဏ်ကသလာယရဏနာယောသလာယရဏဖသဝေရဏဒီလိုမလားပရိယာကိုပဲကြည်ကြည်ဖြစ်ပြပါသစ္စာရှုတဲ့ဉာဏ်ကကောင်းကောင်းပြောကြပါစို့သမုဒိယသစ္စာဖြစ်တဲ့နာမည်ကြီးနေတဲ့တဏှာတို့ဥပါရဏတို့ဓမ္မဘဝတို့ဒီလိုမလားအဲ့ဒီတရားတွေကိုကြည်လိုက်ရင်လည်းအဲ့ဒီတရားတွေကအရှုဉာဏ်ရဲ့အောက်မှာတခြားတရားတွေလားအကျိုးတရားတွေလားသူကြည်နေရင်အကြောင်းတရားအရှုကံကအရှုဉာဏ်နဲ့ကြည်လိုက်ရင်အကျိုးတရားဒီလိုမလားအရှုဉာဏ်နဲ့ကြည်လိုက်ရင်ဘုန်းတော်ပရိသတ်တွေတခြားအဖြစ်နဲ့မြင်ပါလားခန္ဓာအဖြစ်နဲ့မြင်ပါလားတဏှာအဖြစ်နဲ့မမြင်တော့ဘူးနော်ဘာဖြစ်နဲ့မြင်ပါလဲအရှုဉာဏ်နဲ့ကြည်လိုက်ရင်လေသူကြည့်နေတော့ကတခြားလားတဏှာလားအရှုဉာဏ်နဲ့ကြည်လိုက်တော့တဏှာအဖြစ်နဲ့မြင်ပါလားခန္ဓာအဖြစ်နဲ့မြင်ပါလားခန္ဓာသည်အကျိုးတရားဖြစ်ပြပါသေးသရှုတဲ့ဉာဏ်ကဥပါရံလေးကြည်လိုက်ကြတော့လေသူကြည့်နေရင်တော့ဥပါရံပဲဒီလိုမလားအရှုဉာဏ်လေးလည်းကြည်လိုက်တော့ဥပါရံလို့မြင်ပါလားခန္ဓာလို့မြင်ပါလားခန္ဓာဖြစ်ပြပါသေးစားရှုတဲ့ဉာဏ်ကဟောရိစေရနာဆိုတဲ့ဓမ္မဘဝကလေးကလည်းပဲသူကြည့်နေရင်တခြားတရားလားဓမ္မဘဝလေးလားအရှုဉာဏ်နဲ့သာကြည်လိုက်စမ်းတခြားမြင်ပါလားခန္ဓာမြင်ပါလားခန္ဓာပဲမြင်ပါပဲဒီလိုမလားခန္ဓာဖြစ်ပြကပါသေးစားရှုတဲ့ဉာဏ်ကကဲဇာတိကိုကြည်လိုက်ပါအောင်သရမရဏကိုကြည်လိုက်ပါအောင်သိကျင်နေလို့ရှိရင်ဒီခြားလားဇာတိသရမရဏလားအော်ဘုန်းကြီးတို့ပြိတ္တတွေကညာလေးနဲ့သာကြည်လိုက်စမ်းဇာတိသရဟာလည်းပဲဒီခြားလားခန္ဓာ၅ပါးလားသရမရဏသရလည်းဒီခြားလားခန္ဓာပဲလားခန္ဓာ၅ပါးဖြစ်ပြပါသိစားရှုတဲ့ဉာဏ်ကအရှုဉာဏ်ရဲ့အောက်မှာဟောဒီပြိစ္ဆသမောပတရား7ပါးသည်တခြားတရားတွေလားခန္ဓာတွေလားခန္ဓာတွေနော်အရှုဉာဏ်ရဲ့အောက်မှာလေအဝိဇ္ဇာလည်းမဟုတ်ဘူးသင်္ခါရလည်းမဟုတ်ဘူးဝိညာဏံသန္တရဏဖလဝရဏလည်းဟောရလားအရှုဉာဏ်ရောက်မှတခြားတွေလားခန္ဓာတွေလားခန္ဓာတွေကြီးပဲဒီလိုမလားအဲ့ဒီခန္ဓာတွေကြီးပဲဖြစ်တဲ့အတွက်အဲ့ဒီခန္ဓာတွေကိုကြည့်လိုက်တဲ့အခါကျတော့ခန္ဓာသည်ဖြစ်လဲဖြစ်တတ်ပါတယ်ပြည့်လဲပြည့်တတ်ပါတယ်ဖြစ်လဲဖြစ်တတ်လို့ပြည့်လဲပြည့်တတ်လို့သူကဘာသိစာလို့ပြောမလဲဒါကြောင့်မြတ်စွာဘုရားသခင်ကရမေကြီးကဘယ်လိုပြောတာတော့ဧဝမေတ္တာကေဝလတာဒုက္ခခန္ဓာတာသမုဒယဟောတိရဲ့ဟုတ်တယ်မလားဒီကောင်းချုပ်ထားတာလေဘယ်လိုချုပ်ထားတော့ဧဝမေတ္တာကေဝလတာဒုက္ခခန္ဓာတာအရှုညာရဲ့အောက်မှာဟောရီတရားအားလုံးဒီဒုက္ခသစ္စာတွေကြီးပါပဲတဲ့ဘုန်းတော်ပရိသတ်တွေဒါဘုန်းကြီးတာမန်ပြောနေတာမဟုတ်ဘူးနော်ပရိသတ်သမုမန်နီးနဲ့ပြောနေတာပါဒီလိုမဟုတ်လားဟောအဘိဓမ္မာနီးနဲ့သွားပြောနေတာမဟုတ်ဘူးနော်ပရိသသမုပ္ပါဒ်ဆိုတဲ့သုတ်တန်ကြီးနဲ့ပြောနေတာလို့မှတ်ပါဟုတ်ရဲ့လားဒီတော့ပရိသသမုပ္ပါဒ်အနေနဲ့ကြည်လိုက်တဲ့အခါကျတော့ဧဝမေတ္တာကေဝလတာဒုက္ခခန္ဓာတာသမုဒယဟောတိအရှုညာရဲ့အောက်မှာဘာပဲပေါ်ပေါ်ပေါ်လာသမျှဒီတခြားလားခန္ဓာလားအဲ့ဒီခန္ဓာသည်ဘာသစ္စာတွေတော့အဝိဇ္ဇာလေးပေါ်လေအရှုညာရဲ့အောက်မှာဘာသစ္စာသင်္ခါရပေါ်လေအရှုညာရဲ့အောက်မှာဘာသစ္စာဝိညာဏယောတလရဏဖသဝရဏပေါ်လဲပါသိစ္စာကျဏဥပါရကံနေပေါ်လာလဲပါသိစ္စာဓာတိသရမရဏပေါ်လဲပါသိစ္စာအာလောတပြင်းကြီးပါသိစ္စာဒီလိုဆိုရင်ဘုန်းတော်ပြိဿတွေရှုရတာလွယ်သွားပြီနော်အကြောင်းမှရှုမယ်အကျိုးမှရှုမယ်ရွေးမနေပါနဲ့ဟုတ်ရဲ့လားအဝိဇ္ဇာသဘောလေးပေါ်လဲအဝိဇ္ဇာသဘောကိုကြည့်တာကြည့်ပါသိစ္စာတွေ့မှာလဲဒုက္ခသစ္စာတွေ့မှာပဲဒီလိုမလားသင်္ခါရသဘောလေးတရားထားမိလဲသင်္ခါရသဘောလေးကိုကြည်တာကြည် ပါဠိစာတွေမှာလဲဝိညာဏယောသလာရဏဖသဝရဏပေါ်လဲကြည်တာကြည့်เนาะပါဠိစာတွေရမှာတဏှာလေးတွေ့လဲတဏှာကိုကြည့်ပါဠိစာတွေရမှာလဲဥပါရသဘောလေးပေါ်လာလဲဥပါရသဘောလေးကိုကြည့်ပါဠိစာတော့ဓမ္မဘောသဘောလေးပေါ်လဲဓမ္မဘောသဘောလေးကိုကြည့်ပါဠိစာလဲဇာတိသဘောဖြစ်တဲ့သဘောသရမရဏပြတ်တဲ့သဘောဒီလိုမလားအဲ့ဒီသဘောလေးကြည့်လိုက်တခြားတွေမှာလားခန္ဓာရဲ့အပြည့်တွေပါဠိစာတွေမှာဒါကြောင့်အရာအလုံးဟာဒုက္ခသစ္စာတွေကြည့်တာဖြစ်တဲ့အတွက်မိမိတို့ရဲ့တဏ္ဍာမှာပရိစ္ဆာသမုပ္ပါအစဉ်တန်းနေခြင်းသည်တခြားတွေတန်းနေတာလားဒုက္ခသစ္စာတွေတန်းနေတာလားပရိစ္ဆာသမုပ္ပါနာမည်နဲ့ပြောလိုက်တော့အကြောင်းနေဖြစ်နေတာဘာတွေဖြစ်နေတော့အရှုညာယောင်းမှာဘာတွေတန်းနေတာတော့ဒုက္ခသစ္စာတွေကြည့်ပဲတန်းနေတာပဲဟုတ်ရဲ့လားဘယ်အချိန်မှကြည်လာကြည်လိုက်နော်ဘယ်ချိန်မှကြည်လာကြည်လာတတိလေးကပ်ပြီးတော့လာကြည်မိမိတဏ္ဍာမှာလေမြင်တဲ့အခါပဲကြည်ကြည်ကြားတဲ့အခါနားတဲ့အခါစားတဲ့အခါတွေးကြည့်တဲ့အခါတွေးတော်တဲ့အခါဘယ်ချိန်မှကြည်ကြည်နော်ကြည်ကျင်တဲ့အချိန်ကြည်ဘာတွေတွေ့မှာလဲဒုက္ခသစ္စာတွေကြည်ပဲတွေ့နေမှာပဲဖြစ်ပြတွေ့ကြည်ပဲတွေ့နေမှာပဲဟုတ်ရဲ့လားအဲ့ဒီလိုတွေ့နေမှာဖြစ်တဲ့အတွက်မိမိကနေပြီးတော့နော်ညာကလေးနဲ့ထထပြီးတော့ကြည်ကြည်ကျင်တဲ့နေရာကြည်ဒုက္ခသစ္စာကြည်တာတွေ့နေမှာမဟုတ်လို့အဲ့ဒီအကျိုးတရားဖြစ်သဘောပြည့်သဘောတွေကဒုက္ခသစ္စာဖြစ်မယ်ဆိုရင်ရှုတဲ့ဉာဏ်လေးကဗာသစ္စာဖြစ်နေတော့မဲ့ကင်လေးတွေမကင်းမလားကင်းတော့ကြီးဖို့တောင်းအောင်ပဲရှိတော့တယ်မဲ့ကင်ကင်းဖို့ကတော့အလိုလျောက်ကင်းသွားမှာပဲဒီလိုမဟုတ်လားဟောဒီတရားတွေကဉာဏ်ကလေးနဲ့ထောက်ကြည့်ဟောဒီတရားတွေရဲ့ဒုက္ခသစ္စာမြင်တိုင်းမြင်တိုင်းသိတဲ့ဉာဏ်ကဗာသစ္စာဖြစ်မှာလေဩမဲ့ကသစ္စာလေးတွေဖြစ်မယ်ဆိုပရိစ္ဆသမုပ္ပါမရဘူးလားယဘယ်နေရာမှာရမလဲဆိုရင်ကြည့်တဲ့နေရာရမှာပဲဟုတ်ရဲ့လားအော်ဝိညာဉ်နေရာမှာကြည့်နိုင်မယ်ဆိုရင်နောက်ကပရိစ္ဆာသမုပ္ပါမရဘူးလားရမှာပဲနော်ဝေဒနာနေရာမှာကြည့်နိုင်မယ်ဆိုရင်နောက်ကပရိစ္ဆာသမုပ္ပါမရဘူးလားတဏ္ဍာနေရာမှာကြည့်လဲနောက်ကပရိစ္ဆာသမုပ္ပါမရဘူးလားဥပါဒနေရာမှာကြည့်ကြည့်ကမ္မဘဝနေရာမှာကြည့်ကြည့်ကြည့်တဲ့နေရာကြည့်ဟုတ်ရဲ့လားနောက်ကပရိစ္ဆာသမုပ္ပါစင်နေမရဘူးလားရရသွားတာဒီဗာသစ္စာတွေတော့အကြောင်းသမုဒိယသစ္စာနဲ့အကျိုးဒုက္ခသစ္စာတွေသိသွားတာပဲဟုတ်ရဲ့လားအကြောင်းသမုဒိယသစ္စာသိပြီးတော့အကျိုးဒုက္ခသစ္စာငြိမ်းတာကဘာသစ္စာဖြစ်တော့ရောဓသစ္စာတို့တခြားလားနိဗ္ဗာန်လားအဲ့ဒီနည်းနဲ့ဟောဒီပရိစ္ဆသမုပ္ပါကိုအင်္ဂါတဲ့ဆန္ဒပါနည်းနဲ့သုတ်တန်နည်းနဲ့ရှုပွားသွားနိုင်မယ်ဆိုရင်မိမိတို့ရဲ့တဏ္ဍာမှာမဂ္ဂင်ဉာဏ်တွေကိုမဖြစ်ဘူးလားဖြစ်မလားမဂ္ဂင်ဉာဏ်တွေဖြစ်ဝိပဿနာဉာဏ်မဖြစ်ဘူးလားအကြောင်းတွေကမသိမ့်ဘူးလားအကျိုးတွေကမငြိမ်းဘူးလားအကျောင်းသိမ်းပြီးအကျိုးငြိမ်းမယ်ဆိုရင်ဒီရောဓသစ္စာမပေါ်ဘူးလားအဲ့ဒီတည်းကြည့်သွားမယ်ဆိုလို့ရှိရင်ပုဂ္ဂိုလ်တ attva အမြင်နေလဲပြောင်းသွားမယ်ပုဂ္ဂိုလ်တ attva အမြင်ပြောင်းရင်တခြားကိလေသာသေးတာလားဒိဋ္ဌိကိလေသာသေးတာလားတာယာဘွေရာဓမ္မဘွေရာတွေကိုဘာတွေ့မလဲတာယာဘွေရာဓမ္မဘွေရာဘာမှမရှိတော့ဘူးဆိုတော့တဏှာကိလေသာကိုမသိမ်းဘူးလားသိမ်းတာပဲဒီလိုမလားအော်အားလုံးကမှန်တရားအတိုင်းမြင်လိုက်တဲ့အခါကျတော့အဝိဇ္ဇာကိလေသာကိုမသိဘူးလားအဘိဓမ္မာအနည်းနဲ့ကြည့်လိုက်တဲ့အခါကျတော့တဏှာကိလေသာလည်းသိမယ်ဒိဋ္ဌိကိလေသာလည်းသိမယ်အဝိဇ္ဇာကိလေသာကောမသိဘူးလားအဲကိလေသာလေးတွေသိသွားသေးတယ်နောက်ထပ်အကျိုးတရားတွေမပေါ်တော့ပါဘူးလို့အဘိဓမ္မာအနည်းနဲ့ဒီလိုနေကောင်းချက်ပြီးတော့နော်မိမိတို့ရဲ့သဏ္ဍာန်မှာအကြောင်းဖြစ်တဲ့သမုဒိယသစ္စာတွေသိလို့အကျိုးဖြစ်တဲ့ဒုက္ခသစ္စာတွေညင်းအောင်ဘယ်ရောက်ဘယ်နာဘယ်ခန္ဓာဘယ်ပရိစ္ဆသမုပ္ပါပဲပေါ်လာသမျှပရိစ္ဆသမုပ္ပါကိုဖြစ်သဘောပြတ်သဘောမြင်အောင်ကြည့်ပါခန္ဓာလို့မြင်အောင်ကြည့်ပါဒုက္ခသစ္စာလို့မြင်အောင်ကြည့်ပါဒုက္ခသစ္စာလို့မြင်အောင်ကြည့်ပြီးတော့ဖြစ်ပြတဲ့မြင်ရကနေဖြစ်ပြတဲ့မုံမယ်ဖြစ်ပြတဲ့မုံရကနေဘာဖြစ်တော့ဖြစ်ပြတဲ့ဆုံးမယ်ဖြစ်ပြတဲ့ဆုံးပြီးတော့နိဗ္ဗာန်ချမ်းသာမရနိုင်ဘူးလားရနိုင်လားအဲဒီလိုရနိုင်အောင်ကြိုးစားကြပါလို့တိုက်တွန်းရင်းနဲ့ကဲနာရစီလို့တာရုခေါ်တော့ကြအောင်စို့အေးကျမ်းမှချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနိလသက်ဖွဲ့တင့်နေအောင်ပြည့်စုံဆောင်ရှောက်ထောက်ပံ့နေသောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။